Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။ Washington Bureau of View American အတန်းကနေ2019ခုနှစ် March 10ရက်တောက်ကြနေနနက်ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 40 49တို့ကနေဓာတ်ရိုက်ထုတ်လွှင့်သွားမှာပါရှင်။ကျမအင်ဂျင်နိုင်ပါ
။မင်္ဂလာပါရှင်။ကျမကခင်မြတ်တပ်ပါ။ဒီမနက်ခင်းသတင်းတွေကိုမဆွမြတ်မှုနဲ့အတူညင်ညာပေးမှာပါ။အီရတ်က IS တွေကြော်ရီတိမ့်ပိုက်ထားတဲ့ရက်ကာမျိုးကိုပြန်ပြီးတိမ့်ဖို့စစ်စင်ရေးမှာဘသူဥဆောင်မယ်ဆိုတာကိုအမေရိကန်နဲ့တူရကီတို့ကြားသဘောတူညီမှုဂုတိမရကြသေးပါဘူး။မွတ်စလင်အများစုနေထိုင်တဲ့နိုင်ငံ6နိုင်ငံကဝင်ရောက်မှုကိုတားမြစ်တဲ့သမ္မတထရန့်ရဲ့ပြန်လည်ပြင်ဆင်ထုတ်ပြန်တဲ့အမိန့်အတွက်ပြည်တော်ကြီးနဲ့6ခုကနေစိန်ခေါ်လိုက်ကြပါတယ်။တရုတ်မြန်မာနှစ်နိုင်ငံနေဆက်တည်ငြိမ်ရေးအတွက်ကိုကံဒေသတွေတိုက်ခိုက်မှုတွေချက်ချင်းရပ်ဆဲဖို့တရုတ်ဘက်ကတောင်းဆိုပါတယ်။ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမှအင်ဂျင်နိုင်
။ကောင်းပါပြီရှင်။ VOA မြန်မာပိုင်းရဲ့အစီအစဉ်တွေကို Facebook စာမျက်နှာဖြစ်တဲ့ VOA News Burmese မှာလည်းဓာတ်ရိုက်နားဆင်နိုင်ကြပါတယ်နော်။ဒီကနေ့နေနဲ့ခင်သတင်းလွှာတွေကိုတင်ဆက်တဲ့အခါမှာတော့
The European Unioncontinues to lead negotiations on a resolution on the situation of human rights in Myanmar.
ဒါကတော့ Rohingya အရေးနဲ့ပတ်သက်လို့လက်ရှိပြုလုပ်နေတဲ့စုံစမ်းစစ်ဆေးမှုတွေကိုပဲမြန်မာအစိုးရနဲ့ညှိနှိုင်းပြီးဆက်လက်ဆောင်ရွက်သွားမယ်လို့ဥရောပသမဂ္ဂရဲ့ပြောခွင့်ရအမျိုးသမီးက VOA မြန်မာပိုင်းကိုပြောကြားခဲ့တာပါ။လူခွင့်ရေးကောင်စီမှမြန်မာအရေးဘာတွေဆွေးနွေးခဲ့တယ်လဲဆိုတာကိုတင်ပြတဲ့အခါမှာတော့အသေးစိတ်ကြားဖို့ရှိပါတယ်။အဲ့ဒီနောက်မှာတော့ထိုင်းမြန်မာနယ်စပ်ကမြန်မာရွှေပြောင်းစာတင်ကျောင်းကကျောင်းသူကျောင်းသားတွေညဝီဘက်မှာဆယ်တန်းစောင့်မိုးဝဲသွားဖြေတဲ့အခြေအနေကိုလည်းပြောပြဖို့ရှိပါတယ်။အပတ်စဉ်ကဏ္ဍတွေကိုထုတ်လင်းတဲ့အခါမှာတော့ကျန်းမာရေးနဲ့အတူတိုင်းသတင်းလွှာတို့ကိုတင်ဆက်ဖို့ရှိပါတယ်။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့မဆုမြတ်မွန်တို့ကပြောပြပါအောင်ရှင်။
အဲစစ်တွေကြအဖွဲ့မြို့တော်လူသူတို့ကိုရင်ချင်ညာထားတဲ့ရက်ကာမျိုးကိုဝင်းပြီးတိမ့်တဲ့အခါမှာအီရတ်တပ်တွေကိုလက်နက်အထောက်အကူပေးဖို့အတွက်အမေရိကန်မရင်းတပ်သားတွေဟာဆီးရီးယားအရှေ့မြောက်ပိုင်းဒေသကိုတွားရောက်နေပြီလို့အမေရိကန်ရာရှိတွေကပြောပါတယ်။ဒါပေမဲ့လည်းအခုလိုရက်ကာကိုတိုက်ခိုက်ရင်လည်းပတ်သက်ပြီးအမေရိကန်နဲ့တူရကီတို့ကြားနောက်ဆုံးသဘောတူညီမှုရရှိတဲ့အနေအထားကူတည်မရှိသေးပါဘူး။ရက်ကာမျိုးရက်ကဂျီဟက်4000လောက်ကိုနှင်ထုတ်နိုင်ဖို့အတွက်အမေရိကန်ကူညီပေးနေတဲ့ကတ်စ်တပ်ဖွဲ့တွေကပဲဥဆောင်မလား။ဒါမှမဟုတ်တူရကီဥဆောင်တဲ့ဆီးရီးယားတပုံတွေကပဲဥဆောင်မလားဆိုတာဆုံးဖြတ်နိုင်တဲ့ပုံမျိုးကူတည်မတွေ့ရသေးတာပါ။ဒါပေမဲ့ဆီးရီးယားမြောက်ပိုင်းအဓိကကျတဲ့ဒီမျိုးကလည်းအမေရိကန်တွေပံ့ပိုးကူညီနေတဲ့ကတ်စ်ပြည်သူ့ကာကွယ်တပ်ဖွဲ့ YPG တွေထွက်မသွားရင်တူရကီဥဆောင်တဲ့တပ်ဖွဲ့တွေကတိုက်ထုတ်မယ်လို့အမေရိကန်မရင်းတပ်သားတွေရောက်ရှိသွားချိန်ကြတဲ့ပြည်နယ်မှာပဲတူရကီနိုင်ငံခြားရေးဝန်ကြီးကသတိပေးတာပါဒီရက်ကဝင်ရောက်စီးနှင်းမှုအရေးမှာရှုပ်ထွေးမှုတွေဖြစ်နေပြီးတော့ဘဲဖွဲ့ကဥဆောင်မယ်ဆိုတာနဲ့ပတ်သက်ပြီးအငင်းပွားမှုတွေကြောင့်လနဲ့အခြေကြံ့ကြနေတာပါတူရကီနိုင်ငံခြားရေးဝန်ကြီးကအမေရိကန်ဆိုအား IS သွေးကြော်တွေခိုင်မာခြေကုပ်ယူထားတဲ့ရက်ကကိုတိုက်ခိုက်ဖို့အစီအစဉ်တွေလုပ်ပြီးအချိန်နဲ့ရှုပ်ထွေးအောင်လုပ်နေတယ်လို့ဆွဆဲပါတယ်အမေရိကန်ရာရှိတွေကတော့ရက်ကနဲ့32ကီလိုမီတာအကွာအမေရိကန်မရင်းတပ်ဖွဲ့တပ်ဖွဲ့ကိုလက်နက်ကြီးတွေနဲ့အတူတတ်ချထားတယ်လို့ပြောပါတယ်
အမေရိကန်ပြည်ထောင်စုနဲ့ဥရောပရဲ့ဒီမိုကရေစီစနစ်ကိုအင်အားနည်းအောင်ရုရှားသမ္မတဗလာဒီမီယာပူတင်ကိုယ်တိုင်လုပ်နေသလိုဆယ်စုနှစ်နဲ့ချီရှိနေတဲ့နေတိုးမဟာမိတ်အဖွဲ့ပြိုကွဲအောင်လို့အဖွဲ့ဝင်နိုင်ငံတွေရဲ့ရွေးကောက်ပွဲတွေကိုဝင်နှောက်ရှက်ဖို့ကြိုးစားနေတယ်လို့လွှတ်တော်ကြားနာပွဲမှာနိုင်ငံသားရေးရာတုံးသက်သူတွေနဲ့အက်စတိုးနီးယားနိုင်ငံသမ္မတဟောင်းတို့ကကြာသာရင်းနေတုန်းကပြောကြားခဲ့ကြပါတယ်ရုရှားဟာအမေရိကန်ရဲ့ပြိုင်ဘက်ဖြစ်တယ်ဆိုတာအမေရိကန်လွှတ်တော်အမတ်တွေအနေနဲ့တန်တရားမရှိသင့်ဘူးလို့ဥရောပမူဝါဒရေးရာသုံးသပ်ရေးအဖွဲ့ European Policy Analysis ရဲ့ဥက္ကဋ္ဌပီတာဒိုရန်ကပြောပါတယ်။အနောက်နိုင်ငံတွေရဲ့ဒီမိုကရေစီစနစ်ကိုဆန့်ကျင်ရေးအစိုးရကိုယ်တိုင်အားပေးနေတဲ့ဝါဒဖြန့်မှုတွေကိုရုရှားအစိုးရကပိုတိုးလှုပ်လာနေတယ်လို့ဒိုရန်ကပြောပါတယ်။ဒါကြောင့်နေတိုးအဖွဲ့တွေကဒီမိုကရေစီနိုင်ငံတွေမှာအန္တရာယ်ရှိလာတယ်လို့ဆိုပါတယ်။ရုရှားအစိုးရရဲ့မဟာဗျူဟာမျှော်မှန်းချက်တွေဟာဥရောပမှာရှိတဲ့အမေရိကန်အကျိုးစီးပွားနဲ့အခြေခံအဖြစ်ကွဲလွဲနေတယ်လို့ဥရောပမူဝါဒရေးရာကြွမ်းကျင်သူကပြောပါတယ်ရှင်
။မွတ်စလင်အများစုနေထိုင်တဲ့နိုင်ငံ6နိုင်ငံကနေအမေရိကန်နိုင်ငံနဲ့ဝင်ရောက်မှုကိုတားမြစ်တဲ့သမ္မတဒေါ်နယ်ထရန့်ရဲ့ပြန်လည်ပြင်ဆင်ပြီးထုတ်ပြန်တဲ့အမိန့်အတွက်အမေရိကန်ပြည်ထောင်စုရဲ့ပြည်내6ခုကစိန်ခေါ်လိုက်ကြပါတယ်။အခုထုတ်ပြန်တဲ့အမိန့်တွေဟာ Pacific ဂျွန်းနယ်ကပြည်내လေးဖြစ်တဲ့ Hawaii ပြည်နယ်မှာနေထိုင်တဲ့မွတ်စလင်တွေကိုထိခိုက်စေတယ်ဆိုပြီးသူ့ပြည်내ကတရားစွဲထားတာပါ။အခုအမိန့်တွေဟာ အရင်အမေရိကန်တရားရုံးတွေကပယ်ချထားတဲ့သမရိုက်အမိန့်ကိုအစားထုတ်ဖို့ရည်ရွယ်တဲ့ကြိုးပမ်းမှုတစ်ခုဖြစ်တာကြောင့်လို့ပြောပြီးနောက်ထပ်ပြည်နယ်၅ခုကလည်းစုပေါင်းစိန်ခေါ်ခဲ့ကြတာဖြစ်ပါတယ်။သမရိုက်မူလအမိန့်ဥဆောင်ကန့်ကွက်ခဲ့တဲ့အမေရိကန်နောက်ချမ်းဝါရှင်တန်ပြည်နယ်ကတော့သမရိုက်ရဲ့ January 28ရက်ထုတ်ပြန်တဲ့အမိန့်ကိုပြန်လည်တိဖြတ်ထားတဲ့အခုအမိန့်သက်ကိုလည်းဆိုင်းငံ့တဲ့တရားရုံးမိန့်ထုတ်ပြန်ပေးဖို့ Seattle ကပြည်နယ်အစိုးရတရားရုံးကိုပန်ကြားခဲ့တာပါ။နောက်ပြည်နယ်တွေဖြစ်တဲ့ Oregon, Minnesota နဲ့ New York ပြည်နယ်တွေကလည်းဝါရှင်တန်ပြည်နယ်တရားရုံးလှုပ်ဆောင်မှုမှာပူးပေါင်းပါဝင်ပါတယ်။ Massachusetts ပြည်နယ်ကလည်းရှေ့သတင်းဖတ်ထဲမှာပဲသမရိုက်အမိန့်သိက်ကိုမကျင့်တဲ့ကြောင်းတရားဆွဲဆိုဖို့လှုပ်ဆောင်မှုမှာသူ့ပြည်နယ်လည်းပါဝင်မယ်လို့ကျက်သပရင်းနဲ့နှောင်းပိုင်းမှာကြေညာပါတယ်။ဝါရှင်တန်ပြည်နယ်အစိုးရရှင်နဲ့ Bob Ferguson ကတော့သမရပြည်ဝင်ခွင့်တားမြစ်မှုဆိုင်ရာအမိန့်သိက်ဟာငွေထုတ်ပြန်ချက်တဲ့ပိုးပြီးဘောင်းကျင်းတဲ့အပြန်ထားဖွဲ့စည်းပုံအခြေခံဥပဒေဆိုင်ရာပြဿနာတွေကိုဖြေရှင်းပေးနိုင်စွမ်းမရှိဘူးလို့ပြောပါတယ်။
အမေရိကန်သမ္မတဟောင်းဘရက်အိုဘားမားလက်ထက်မှာပြဋ္ဌာန်းခဲ့တဲ့ကျန်းမာရေးစောင့်ရှောက်မှုဥပဒေကိုပယ်ဖျက်ပြီးအစီအစဉ်သင့်တဲ့အစားထိုးနိုင်ဖို့ကြိုးစားနေကြတဲ့ Republican အမတ်တွေအမိန့်နဲ့အောက်လွှတ်တော်မှာအတားအဆီးတစ်ခုကိုကျော်လွှားနိုင်ခဲ့ကြပါတယ်။အိုဘားမားကဲလို့သိကြတဲ့တန်ဖိုးနဲ့ကျန်းမာရေးစောင့်ရှောက်မှုဥပဒေကိုအစားထိုးမဲ့အစီအစဉ်တစ်ကို Republican Party တွင်းမှာကိုကန့်ကွက်မှုတွေရှိနေချိန်မှာပဲအောက်လွှတ်တော်နှစ်ခုမှာအတည်ပြုနိုင်ခဲ့ကြတာပါ။အခွင့်စည်းချက်မှုအကောက်ခွန်အပြင်လူမှုဖူလုံရေးကျန်းမာရေးစောင့်ရှောက်မှုစတဲ့အစီအစဉ်တွေကိုဂိုင်တွေတဲ့အောက်လွှတ်တော် Ways and Means Committee မှာ18နိုင်လောက်ကြာအောင်လို့အခြေအတင်ဆွေးနွေးခဲ့ကြပြီးကြာတာရင်းနေမနဲ့လင်းအားကြီးအချိန်မှာပဲအတည်ပြုနိုင်ခဲ့ကြပါတယ်။တခါအောက်လွှတ်တော်စွမ်းအင်နဲ့ကုသရန်ဝယ်ရေးကော်မတီမှာလည်းညာလုံးပေါက်ဆွေးနွေးခဲ့ကြပြီးတဲ့နောက်10နိုင်လောက်ကြာမှဒီမိုကရက်အမတ်တွေဘက်ကတားဆီးမှုတွေကိုကျော်လွှားနိုင်ကဒီအမေရိကန်ကျန်းမာရေးပြည်စုစောင့်ရှောက်မှုဥပဒေကြမ်းကိုအတည်ပြုနိုင်ခဲ့ကြပါတယ်။အသည့်အစားထိုးဖို့စီစဉ်နေကြတဲ့ဥပဒေကြမ်းအပေါ် Republican အမတ်အားလုံးကထောက်ခံအောင်ကြိုးစားတဲ့အနေနဲ့အောက်လွှတ်တော်ဥက္ကဋ္ဌဘော့ရာယန်ကသတင်းစာရှင်းလင်းပွဲလုပ်ခဲ့ပါတယ်။ Obama Care ကိုပယ်ဖျက်အစားထိုးနိုင်ဖို့အနည်းဆက်ဆုံးအခြေအနေကိုရောက်နေပြီလို့ဘော့ရာယန်ကဆိုပါတယ်ရှင်။
New American Fan မနေ့ဖက်မြန်မာဘာသာစီစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ40 kHz 9433ညလိုင်းဒိုမီတာ48 kHz 6185ဒုတိယနိုင်ဝက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
New American Fan ကမနေ့ခင်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်တရုတ်မြန်မာနယ်စပ်ဒေသတည်ငြိမ်ရေးနဲ့ငြိမ်းချမ်းရေးရရှိဖို့အတွက်နှစ်နိုင်ငံနယ်စပ်ဒေသမှာတိုက်ခိုက်နေတဲ့အဖွဲ့အားလုံးထင်းထင်းသိမ်းသိမ်းလှုပ်ဆောင်ကြဖို့နဲ့လက်နက်ကင်တိုက်ခိုက်မှုတွေချက်ချင်းရပ်ဆဲကြဖို့တရုတ်အစိုးရကချက်တပ်ရင်းနေမှာတောင်းဆိုလိုက်ပါတယ်။မြန်မာနိုင်ငံမြောက်ပိုင်းရှမ်းပြည်နယ်ကိုကံကိုပိုင်အုတ်ချုပ်ခွင့်ရဒေသမှာအခုသတင်းပတ်တွင်ထပ်မံဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်ဒေသက2000ကျော်တရုတ်နိုင်ငံနဲ့ထွက်ပြေးဝင်ရောက်လာတယ်လို့တရုတ်နိုင်ငံချိုင်းဝန်ကြီးဌာနပြောခွင့်ရကပြောပါတယ်။တိုက်ပွဲတွေကြောင့်အပြစ်မဲ့ပြည်သူတွေထိခိုက်နစ်နာတာအတွက်လည်းတရုတ်နိုင်ငံကအပြစ်တင်ရှုံချပါတယ်။ဒါ့အပြင်ဒီဒုက္ခတွေကိုတရုတ်ဆိုကအကူအညီတွေပေးနေတယ်လို့နေဆက်ဒေသတည်ငြိမ်မှုရရှိရတဲ့အတွက်ထိရောက်တဲ့အရေးယူဆောင်ရွက်မှုတွေလည်းလုပ်နေတယ်လို့သတင်းစာရှင်းလင်းပွဲမှာပြောပါတယ်။လာရှိုဘက်ကိုထွက်ပြေးကြတဲ့ဒုက္ခသည်တွေကိုအကူအညီဆောင်ရွက်ပေးနေသူတွေကတော့တရုတ်ဘက်ခြမ်းကိုထွက်ပြေးကြသူတွေဟာတရုတ်ဘာသာစကားပြောရသူတွေဖြစ်ပြီးတိုက်ပွဲတွေစတင်ကြတဲ့ကတရားအားလုံးကိုတရုတ်ဘက်ကပိတ်ထားလိုက်ပြီးဗမာဒုက္ခသည်တွေကိုပေးမဝင်ပဲတရုတ်တွေကိုပဲပေးဝင်တယ်လို့ VOA ကိုပြောပါတယ်။လောက်ကင်ဝန်းကျင်မှာဖြစ်ပေါ်နေတဲ့တိုက်ပွဲတွေကြောင့်ဒေသခံတွေနဲ့အဲ့ဒီဒေသတွေမှာတွားရောက်လောက်ကင်နေတဲ့ရွှေပြောင်းလုပ်သားထောင်နဲ့ချီပြီးထွက်ပြေးတင်းရှောင်နေရတယ်လို့မြို့ရဲမှာလည်းပိတ်မိနေသူတွေရှိနေပါတယ်။မြန်မာနိုင်ငံရဲ့ငြိမ်းချမ်းလုပ်ငန်းစဉ်ကိုတရုတ်ကထောက်ခံကြောင်းနဲ့မပြေလည်မှုတွေကိုဆွနှွေဖြေချပြီးငင်းကျန်းတဲ့နည်းနဲ့ဖြေရှင်းဖို့တိုက်တွန်းကြောင်းနဲ့တရုတ်နိုင်ငံချိုင်းဝန်ကြီးဌာနပြောခွင့်ရကပြောပါတယ်။မတ်လ6ရက်တနင်္လာနေ့ကကိုကန်တပ်ဖွဲ့နဲ့မြန်မာစစ်တပ်တို့ကြားပြန်လည်ဖြစ်ပွားတဲ့တိုက်ပွဲတွေကြောင့်တရုတ်နယ်နိမိတ်ထဲလက်နက်ကြီးနဲ့တခြားချီတွေကြားရောက်ထိမှန်ပြီးနေဆက်ဒေသခံတအူထိခိုက်ဒဏ်ရာရတယ်လို့ပိုင်ဆိုင်မှုတချို့လည်းပျက်စီးတာရှိတယ်လို့ပြောပါတယ်။ကျန်တဲ့ပရင်းနေမှာတော့တိုက်ပွဲတွေဟာပိုးပြီးပြင်းထန်လာတယ်လို့ကိုကန်အဖွဲ့က VOA ကိုပြောပါတယ်။
ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာကျင်းပနေတဲ့လူ့အခွင့်အရေးညီလာခံမှာမြန်မာနိုင်ငံနဲ့ပတ်သက်တဲ့ဆုံးဖြတ်ချက်ချတဲ့အခါကုလသမဂ္ဂလူ့အခွင့်အရေးဆိုင်ရာမဟာမင်းကြီးယုံကတောင်းဆိုနေသလိုနိုင်ငံတကာပါတဲ့စုံစမ်းရေးကော်မရှင်ဖွဲ့စည်းရေးကိုထည့်သွင်းတောင်းဆိုမဲ့ပုံမရပါဘူး Reuters သတင်းဌာနကရရှိတဲ့မြန်မာနိုင်ငံဆိုင်ရာ EU ဥရောပသမဂ္ဂရေးဆွဲထားတဲ့ဆုံးဖြတ်ချက်မူကြမ်းထဲမှာတိတ်ကိုပြင်းထန်တဲ့ဆွဆွဲချက်တွေထွက်ပေါ်နေတာနဲ့လက်ရှိစုံစမ်းစစ်ဆေးမှုတွေဟာနိုင်ငံတော်အစ်စ်မှာပဲရှိနေသေးတာကို EU ကသိပါတယ်လို့ဖော်ပြထားပါတယ်။ဒါပေမဲ့ကုလသမဂ္ဂလူ့အခွင့်အရေးကော်မရှင်နာမင်းကြီးယုံရဲ့ထောက်ခံမှုနဲ့မြန်မာနိုင်ငံလူ့အခွင့်အရေးဆိုင်ရာစုံစမ်းစစ်ဆေးရေးမှုရန်ဟီလီအနေနဲ့စစ်တပ်နဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေကလုပ်နေတယ်လို့ဆိုတဲ့ဆိုးွားတဲ့လူ့အခွင့်အရေး6 ချိုးဖောက်မှုတွေအပေါ်စုံစမ်းပြီးတော့ကျူးလွန်သူတွေကိုအပြစ်ပေးနိုင်အောင်ဆောင်ရွက်ဖို့အတွက် EU ရဲ့ဆုံးဖြတ်ချက်မူကြမ်းထဲမှာတိုက်တွန်းထားပါတယ်။ Writers သတင်းဌာနကရရှိတဲ့ဆုံးဖြတ်ချက်မူကြမ်းနဲ့ပတ်သက်လို့ဆွေးနွေးညှိနှိုင်းနေဆဲဖြစ်ပြီးဆွေးနွေးမှုတွေထဲမှာမြန်မာအစိုးရနဲ့ပါဝင်သင့်တဲ့သူဘက်အားလုံးကပါဝင်တယ်လို့ EU နိုင်ငံသားရေးရာနဲ့လုံခြုံရေးဆိုင်ရာပြောခွင့်ရသူက VOA မြန်မာပိုင်းကိုပြောပါတယ်။အပိဒတ်ဆုံးဖြတ်ချက်ကိုမတ်လ23ရက်ဒါမှမဟုတ်ကုလသမဂ္ဂလူ့ခွင့်ရေးကောင်စီနှစ်ပတ်လည်ညီလာခံပြီးဆုံးမဲ့မတ်လ24ရက်နေ့မှာတင်ပြနိုင်မယ်လို့ပြောခွင့်ရမာယာကိုစီယန်ချစ်ကပြောပါရယ်ရခိုင်ပြည်နယ်ကရိုဟင်ဂျာတွေအပေါ်မြန်မာလုံခြုံရေးတပ်ဖွဲ့တွေကအောက်တိုဘာ9ရက်နေ့နောက်ပိုင်းဆိုးဝါးတဲ့လူ့ခွင့်ရေးချိုးဖောက်မှုတွေလုပ်နေတာကိုနိုင်ငံတကာပါတဲ့စုံစမ်းရေးကော်မရှင်တစ်ခုဖွဲ့ပြီးစုံစမ်းပေးဖို့အတွက်လူ့ခွင့်ရေးကော်မရှင်နာမင်းကြီးဇာယီရိုက်အယ်ဟူစိန်ကဗုဒ္ဓဟူးနေ့ကပဲလူ့ခွင့်ရေးကောင်စီစည်းဝေးပွဲမှာထပ်ပြီးတော့တောင်းဆိုခဲ့တာဖြစ်ပါတယ်။ EU တန်တမန်တွေကတော့မြန်မာနိုင်ငံနဲ့ပတ်သက်လို့လက်ရှိလုပ်နေတဲ့လုံခြုံရေးလှုပ်ရှားတွေအတိုင်းဆက်လုပ်သွားခြင်းပုံရတယ်လို့အင်္ဂါနေ့ကစည်းဝေးပွဲမှာပြောတဲ့အကြောင်း Writers သတင်းထဲမှာဖော်ပြထားပါတယ်ရှင်။
American Townline ရှင်ရဲ့ Hack လို့ဖောက်ထွင်းတဲ့အစီအစဉ်တွေနဲ့ပတ်သက်တဲ့အချက်အလက်တွေကို WikiLeaks အဖွဲ့ကရယူပြီးဖြန့်ဝေနိုင်ခဲ့တဲ့နောက်မှာ WikiLeaks တည်ထောင်သူ Julian Assange က CIA ကစိတ်ပျက်စရာကောင်းလောက်အောင်ညံ့ဖြစ်တယ်လို့ပြောကြလိုက်ပါတယ်။ဒီလိုအစီအစဉ်မျိုးကိုဖန်တီးပြီးတနေရာနဲ့ဆုထားထားတယ်လို့လုံခြုံမှုလည်းမရှိတဲ့အတွက်ဒါဟာရာဇဝင်တွင်လောက်တဲ့စိတ်ပျက်စရာညံ့ဖြစ်မှုလို့ Assange ကသတင်းစာရှင်းလင်းပွဲမှာပြောပါတယ်။ WikiLeaks ကဒီသတင်းပတ်စောပိုင်းမှာ CIA ရဲ့ကန့်သက်ဆဲဆရန်ထောင်ပေါင်းများစွာကိုဖောက်ချခဲ့တာဖြစ်ပြီးဒီဆဲဆရန်တွေကလည်း CIA ရဲ့ hack လုပ်တဲ့လုံနီးလုံဟန်အလုံးကိုလူများသိသွားခဲ့တာဖြစ်ပါတယ်။ Smartphone တွေနဲ့တချို့ TV တွေထဲဖောက်ထွင်းဝင်ရောက်လို့ရတဲ့ကိရိယာတွေ CIA မှာရှိတယ်ဆိုတာဒီဆဲဆရန်တွေမှာဖော်ပြထားပြီးသူတို့ထောက်လန်းချင်တဲ့သူတွေကိုအဲ့ဒီ set တွေထဲက microphone တွေကနေတဆင့်ထောက်လန်းလို့ရနေတာဖြစ်ပါတယ်။နေပညာကုမ္ပဏီတော်များများ WikiLeaks ကိုဆက်သွယ်ပြီး CIA ထောက်လန်းမှုဆိုင်ရာနောက်ထပ်အချက်လက်တွေမေးမြန်းချတယ်လို့ပြောပါတယ်။ဒါပေမဲ့ Apple နဲ့ Samsung ကုမ္ပဏီတွေကတော့သူတို့ဟာ WikiLeaks ရဲ့ဆွဆွဲပြောဆိုမှုမှန်မှန်မှန်ဆန်းစစ်နေတယ်လို့ဗုဒ္ဓဖူးနေမှာပဲကြေညာချက်ထုတ်ပြန်ပြောဆိုပါတယ်
။လိုအပ်တဲ့ဓာတ်မြေဩစာနဲ့ရေအလုံးလုံးရမယ်ဆိုရင်အင်္ဂါဂျိုပေါ်မှာအာလူးစိုက်ပျိုးလို့ရမယ်လို့သိပ္ပံပညာရှင်တွေကပြောလိုက်ပါတယ်။နိုင်ငံတကာအာလူးသုတေသနဌာနနဲ့ပီရူးနိုင်ငံလီမာမြို့မှာရှိတဲ့အင်ဂျင်နီယာနဲ့နည်းပညာတက္ကသိုလ်ကသုတေသူတွေဟာပမ်ပတ်ဒယ်လာဟွာယာတက္ကသနရတွေကမြေကြီးတွေကိုတုံးပြီးတော့အာလူးကိုအအောင်မြင်မြင်စိုက်ပျိုးနိုင်ခဲ့ပါတယ်အဲ့ဒီမြေဟာအင်္ဂါဂျိုဘော်မှာရှိတဲ့မြေသားနဲ့အနီးစပ်ဆုံးတူတယ်လို့သိပ္ပံပညာရှင်တွေကပြောပါရယ်အင်္ဂါဂျိုဘော်ကအပူချိန်လေထုဖိအားအောက်ဆီဂျင်နဲ့ကာဗွန်ဒိုင်အောက်ဆိုက်ဓာတ်ငွေ့ပမာဏတို့အတိုင်းဆင်တူနီးပါးရှိတဲ့အလုံးကန်းတစ်ခုကို NASA Ames သုတေသနဌာနကသိပ္ပံပညာရှင်တွေရဲ့အကူအညီနဲ့ဆောက်လုပ်ပြီးတော့အဲ့ဒီမှာအာလူးစိုက်ပျိုးနိုင်ခဲ့တာဖြစ်ပါတယ်ကျန်းသန်းတဲ့ရာသီဥတုအခြေအနေနဲ့6တွေ့ပြင်းထန်တဲ့မြေကြီးပေါ်မှာအာလူးအမျိုးအစားတော်တော်များများစိုက်ပျိုးနိုင်တာကိုအားတက်စရာစမ်းသပ်တွေ့ရှိခဲ့ကြပါတယ်ရှင်
ဒါကတော့တောက်ကြနေနေတဲ့ခင်းတင်ဆက်အစီအစဉ်ကိုဒေါက်ခင်မျိုးသက်နဲ့မတ်ဆုမြတ်မွန်တို့ကတင်ဆက်ခဲ့တာပါရှင်။အခုဆက်လက်ပြီးတော့တင်လှော်တွေကိုထုတ်လွှင့်မှာပါ။ရိုဟင်ဂျာလူနည်းစုတွေပေါ်ရရဆက်ဆက်ပြုမှုနေတယ်ဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးနိုင်ငံတကာစုံစမ်းမှုတစ်တရက်ပြုလုပ်မဲ့ကိစ္စကိုဥရောပသမဂ္ဂကလက်မခံတဲ့သဘောပြသလိုက်ပါတယ်။ဒီပြဿနာအပေါ်နီလန်းသင်းနဲ့ထိကပ်မဲ့အစားလက်ရှိပုံစံအတိုင်းမြန်မာအစိုးရနဲ့ဆွေးနွေးညှိနှိုင်းဆောင်ရွက်သွားမယ်လို့လည်းပြောပါတယ်။ဒီဂျနီဗာမှာကျင်းပနေတဲ့လူခွင့်ရေးကောင်စီညီလာခံမှာမြန်မာအရေးဆွေးနွေးမှုတွေကိုတော့ဆက်ပြီးတော့နားဆင်ပါရှင်။မြန်မာနိုင်ငံမှာစစ်တပ်နဲ့ရဲတပ်ဖွဲ့ဝင်တွေဟာရခိုင်ပြည်နယ်မြောက်ပိုင်းကရိုဟင်ဂျာတွေကိုအစုလိုက်အပြုံလိုက်တပ်ဖြတ်မဒိန်းကျင့်ရွာလုံးကျွတ်မိရှို့တာတွေပြုလုပ်ခဲ့ပြီးဒီလုပ်ရက်တွေဟာလူသားမျိုးနွယ်အပေါ်ပြစ်မှုကျူးလွန်ရာလူမျိုးတုံးတပ်ဖြတ်ရာရောက်နိုင်တယ်လို့မကြသေးခင်ကထုတ်ပြန်ခဲ့တဲ့ကုလသမဂ္ဂရဲ့အစီရင်ခံစာမှာထုတ်ပြန်ထားပါတယ်။ဒါကြောင့်ဆီးရီးယားနဲ့မြောက်ကိုရီးယားတို့ရဲ့လူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့ပြုလုပ်ခဲ့တယ်လို့မြန်မာနိုင်ငံရဲ့ဒီကိစ္စကိုလည်းအပြည့်အဝစုံစမ်းစစ်ဆေးဖို့နိုင်ငံတကာစုံစမ်းရေးကော်မရှင်တရက်ဖွဲ့စည်းတင်တယ်လို့ကုလသမဂ္ဂလူခွင့်ရေးဆိုင်ရာမဟာမင်းကြီးဇာအစ်အယ်ဟူစိန်ကပြောကြားခဲ့ပါတယ်
I therefore urge the council at minimum to establish a commission of inquiry into the violence against the Rohingya.
ဒါကြောင့်လည်းရိုဟင်ဂျာတွေပေါ်ကြမ်းဖက်မှုတွေထူးသဖြင့်2016ခုနှစ်အောက်တိုဘာ9ရက်နေ့နောက်ပိုင်းလွန်ကျွေးဆောင်ရွက်ချက်တွေကိုအနည်းဆုံးတော့စုံစမ်းရေးကော်မရှင်တရဖွဲ့စည်းဖို့လူခွင့်ရေးကောင်စီကိုကျွန်တော်တောင်းဆိုပါတယ်။နောက်ပြီးတော့နိုင်ငံတွင်းမှာလူခွင့်ရေးဆိုင်ရာကုလသမဂ္ဂယုံဖွင့်လှစ်ခွင့်ရဖို့လည်းထပ်မံပြီးတောင်းဆိုလိုပါတယ်။
ဥရောပသမဂ္ဂကတော့ကုလသမဂ္ဂရဲ့ဒီအဆိုပြုချက်အပေါ်စိတ်ဝင်စားမှုမရှိဘဲလက်ရှိပြုလုပ်နေတဲ့စုံစမ်းစစ်ဆေးမှုတွေကိုပဲမြန်မာအစိုးရနဲ့ညှိနှိုင်းပြီးဆက်လက်ဆောင်ရွက်သွားမယ်လို့ဥရောပသမဂ္ဂရဲ့ပြောခွင့်ရအမျိုးသမီးမာယာကိုစီဂျန်နစ်က VOA မြန်မာပိုင်းကိုအခုလိုပြောကြားခဲ့ပါတယ
် The European Union continues to lead negotiations on a resolution on the situation of human rights in Myanmar.
မြန်မာနိုင်ငံလူခွေရေးအခြေအနေနဲ့ပတ်သက်လို့မတ်လလယ်လောက်မှာဆွေးနွေးပြီးတော့လက်ရှိကျင်းပနေတဲ့ကုလသမဂ္ဂလူခွေရေးကောင်စီမှမတ်လကုန်ပိုင်းလောက်ကျရဲ့အတီးပြုတ်ဖို့ရှိတဲ့ဆုံးဖြတ်ချက်မူကြမ်းကို EU ကဥဆောင်ဆွေးနွေးညှိနှိုင်းနေဆဲဖြစ်ပါတယ်။ကျမတို့ရဲ့အဓိကညီမှန်းချက်ကတော့ရခိုင်ပြည်နယ်မြောက်ပိုင်းမှာဆူဆူဝဝလူခွေရေးချိုးဖောက်မှုတွေရှိနေတယ်ဆိုတဲ့အစီရင်ခံစာနဲ့ပတ်သက်လို့ခိုင်လုံစိတ်ချရတဲ့ဗက်မလိုက်တဲ့စုံစမ်းစစ်ဆေးမှုတွေအပေါ်သဘောတူညီမှုရရှိနိုင်ဖို့ဖြစ်ပါတယ်။ဥရောပသမဂ္ဂဟာမြန်မာအစိုးရနဲ့တကွသက်ဆိုင်ရာဗတ်ပေါင်းစုံနဲ့ဆွေးနွေးညှိနှိုင်းနေပါတယ်။ဘလို့ရလဒ်တွေထွက်ပေါ်လာမယ်ဆိုတာဒီအစ်စ်မှကျွန်မမပြောနိုင်သေးပါဘူး
။မြန်မာအစိုးရဘက်ကတော့ရခိုင်မြောက်ပိုင်းအခြေအနေနဲ့ပတ်သက်ပြီးတစ်ဖက်သက်ပြောဆိုမှုတွေရှိမရှိဆိုတာကိုထိထိရောက်ရောက်ဆန်းစစ်ကြည့်ဖို့လိုတယ်။ကုလသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်းဝိုင်းအနေနဲ့လည်းဘက်လိုက်မှုမရှိဘဲတမာတမတ်ကြကြရှုမြင်ဖို့လိုတယ်လို့ဆိုပါတယ်။အခုကုလသမဂ္ဂအစည်းအခမ်းမှာဖော်ပြထားတဲ့ကျူးလွန်မှုတွေကိုလည်းမှတ်သားထားပြီးမှန်ကန်ကြောင်းတွေးရှိရရင်ထိထိရောက်ရောက်အရေးယူသွားမယ်လို့ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်ဦးထင်လင်းကမနေ့ကလူခွင့်ရေးကောင်စီညီလာခံမှာအခုလိုပြောကြားခဲ့ပါတယ
် The international community should be vigilant against calls based on unverified allegations as they are intentional, unfounded and one-sided.
အခြေအနေရှိရှိဆွေးနွေးမှုတွေရွေးချက်ရှိရှိတစ်ဖက်သက်ပြောဆိုမှုတွေကိုနိုင်ငံတကာအသိုင်းအဝိုင်းအနေနဲ့အထူးသတိထားကြည့်ဖို့လိုအပ်ပါတယ်။ကျွန်တော်ရဲ့လူညုံရေးတပ်ဖွဲ့ဝင်တွေနဲ့တပ်စခန်းတွေကိုရန်စတိုက်ခိုက်ခဲ့တဲ့ကိစ္စဒီအစီအစဉ်ထဲမှာလုံးဝဖော်ပြထားခြင်းမရှိပါဘူး။ကုလသမဂ္ဂနဲ့သူ့ရဲ့လက်အောက်ခံအဖွဲ့အစည်းတွေရဲ့လုပ်ရဟာဗက်လိုက်မှုမရှိဘဲသမတ်ကြဖို့လည်းမျှော်လင့်ပါတယ်။တချိန်တည်းမှာပဲအခုလိုပြောဆိုနေလို့ပြစ်ဒဏ်ကကင်းလွတ်မှုပေးနေတယ်ဆိုတဲ့သဘောမဟုတ်ပါဘူး။ခိုင်မာတဲ့အထောက်အထားတွေတွေ့ရရင်ပြမှုကျူးလွန်သူတွေကိုထိတိယောက်ယောက်အရေးယူသွားမှာဖြစ်ပါတယ်။ဒီအစည်းအဝေးခန်းစားကိုအတိမပြုပေမဲ့ဒီထက်အဆွဆွဲမှုတွေဟာအရေးပါတယ်ဆိုတာကိုတော့မှတ်သားထားပါတယ်
။ January နဲ့ February လတွေမှာမြန်မာနဲ့ Bangladesh နယ်စပ်တွေကိုတွားရောက်လေ့လာခဲ့တဲ့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးစုံစမ်းစစ်ဆေးရေးမှူးရန်ဟီလီကလည်းမတ်လ23ရက်နေ့မှာသူ့ရဲ့တွေ့ရှိချက်တွေနဲ့ပတ်သက်လို့လူခွေရေးကောင်စီညီလာခံမှာအစီရင်ခံစာတင်သွင်းမှာဖြစ်ပါတယ်ရှင
် VOA မြန်မာပိုင်းစီစဉ်ကိုအင်တာနက်ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းဓာတ်ရိုက်နားဆင်နိုင်ကြပါတယ်ရှင်ထိုင်းမြန်မာနယ်စပ်ရွှေပြောင်းစာတင်ကျောင်းတွေတဲကအထက်တန်းကျောင်းနှစ်ကျောင်းကနေမြန်မာရွှေပြောင်းကျောင်းသားတရာကျော်ဟာအစိုးရစစ်ဆယ်တန်းဆောင်မွဲကိုကင်းပြည်နယ်မြဝတီမြို့မှာမတ်လ၈ရက်နေ့ကနေပြီးတော့စတင်တွားရောက်ဖြေဆိုနေကြပါပြီ။အဲ့ဒီအခြေအနေတွေကိုတော့ VOA မြန်မာပိုင်းသတင်းတောက်မအေးမာကအသေးစိတ်ပြောပြမှာပါရှင်
။ထိုင်းမြန်မာနယ်စပ်မှာရွှေပြောင်းစာတင်ကျောင်းပေါင်း82ကျောင်းအနက်အထက်တန်းအဆင့်ဖွင့်ထားတဲ့မြန်မာရွှေပြောင်းစာတင်ကျောင်းနှစ်ကျောင်းကကျောင်းသားဥယျာဉ်တရာတယောက်ဟာမြန်မာအစိုးရစစ်တဲ့ဆယ်တန်းဆောင်မွဲကိုမတ်လ၈ရက်နေ့မှာတွားရောက်ဖြေဆိုနေပြီဖြစ်တဲ့အကြောင်းရှေ့ပြောင်းဆရာမများအစည်းအရုံးရဲ့ဥက္ကဋ္ဌဒေါ်ရွှေစင်ကအခုလိုပြောပါတယ
် Migrant Landing Center တွေကအကြောင်းနဲ့အထက်တန်းကျောင်းနှစ်ကျောင်းဝင်ဖြည့်တယ်ပိတ်တိကျောင်းက56ရောက်နဲ့စာတုလီကျောင်းက45ရောက်101ရောက်ဖြစ်ကန့်သွင်းတာတော့တို့ရဲ့တက်ဆိုင်ရာအထက်ဒီမဲဆောက်မှာအခြေစိုက်တဲ့ Landing Center တွေမှာကြိုတင်ကန့်သွင်းပြီးတော့ဆရာမတွေကစာတင်ပေးတယ်ပြီးခဲ့တဲ့6ရက်နေရကမြောက်ရီမှာတွားပြီးတော့မြောက်ရီတင်ရည်ဆန္ဒအနေကကလေးတွေနေဖို့ထိုင်ဖို့တဲဖို့အတွက်စီစဉ်ပေးတယ်ပိတိကျောင်းကကလေးတွေကတော့အထက်ကနှစ်မြောက်ရီအထက်ကနှစ်ကျောင်းမှာတဲပြီးတော့စာတုလီကျောင်းကကလေးတွေကတော့အဲကျောင်းလုံးကြီးနာကဘုံကြီးကျောင်းတစ်ကျောင်းမှာသူတို့တဲကြတယ
်ထိုင်းမြန်မာနယ်စပ်ကကျောင်းပေါင်း82ကျောင်းထဲကမြန်မာအစိုးရစစ်ဆန်မွဲတွေကိုကျောင်းပေါင်း20ကျော်ကကျောင်းသားကျောင်းသူတွေကဝင်ရောက်ဖြည့်ဆည်းခဲ့ကြတာပါဖေဖော်ဝါရီလ22ရက်နေ့တော့ရှေ့ပြောင်းကျောင်းသားကျောင်းသူပေါင်း900ကျော်ဟာမြမအစိုးရစစ်ဆံမွဲဖြစ်တဲ့၄တန်းနဲ့၈တန်းဆံမွဲတွေကိုမဲဆောက်မြို့ကစာစစ်ဌာန၃ခုကနေဝင်ရောက်ဖြေဆိုခဲ့ကြပြီး၁၀တန်းဆံမွဲကိုတော့ကျောင်းသားကျောင်းသူပေါင်း100ကျော်ကမြဝတီမြို့မှာဝင်ရောက်ဖြေဆိုခဲ့ကြတာပါရှေ့ပြောင်းစာတင်ကျောင်းတွေကအောင်တဲ့ကျောင်းသားတွေကိုမြမပြည်တဲကဆရာတော်အရှင်စေကိန်းနာကတက္ကသိုလ်ပြီးတဲ့အထိကျောင်းထားပေးခဲ့ပါတယ်ဒီအတွက်မြမပြည်ရဲ့၁၀တန်းဆံမွဲကိုကျောင်းသားတွေကဝင်ရောက်ဖြေဆိုဖို့အတွက်ပို့ပြီးတော့စိတ်ဝင်စားလာခဲ့ကြတာပါဒီအတွက်ရွှေပြောင်းမိသားစုတွေကလည်းကလေးတွေရဲ့ပညာရေးကိုအားပေးလာကြတယ်လို့လည်းဆိုပါတယ
်လန်နီစင်တာတွေမှာရှိတဲ့ကလေးတွေကဒီမြမပညာရေး၁၀တန်းတက္ကသိုလ်ဝင်ခွင့်ခေါ်ကိုဖြေဆိုစိတ်ဝင်စားတဲ့ကလေးတွေရှိကြသလိုဒီမဲဆောက်မှာလည်းကျန်ရစ်ခဲ့တဲ့ဒီမဲဆောက်မှာပဲရှိတဲ့ပြန် ပညာရေးပေါ့နော်10တန်း17တန်း12တန်းပညာရေးကိုလည်းဆက်လက်ပြီးတော့ဖြည့်ကြားတဲ့ကလေးတွေလည်းတစ်ပိုင်းရှိကြတယ်။အဲ့ဒီထက်ပေါ့မှာအခု100နဲ့တယောက်ကတော့ဒီမြန်မာပညာရေးတက္ကသိုလ်ဝင်ခွင့်ကိုသူတို့ဝင်ဖြည့်ပြီးတော့အောင်နေဆိုရင်တက္ကသိုလ်ဘွဲ့ရတဲ့အထိသူတို့ဆက်တက်ဖို့ဆက်တက်ဖို့ညီမန်းချက်တွေရှိတယ်။မိဘတွေကလည်းအားပေးထောက်ကြတယ
်။အခုဆိုရင်မြန်မာပြည်ကအစိုးရစစ်စံမွေးပွဲကိုရွှေပြောင်းကျောင်းသားတွေဝင်ရောက်ဖြည့်ဆိုတာဟာ၄နှစ်မြောက်ရှိပြီဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်ကတော့10တန်းအစိုးရစစ်အောင်ချက်က1900ခန့်လုံးရှိခဲ့တယ်လို့ဆိုပါတယ်။ထိုင်းမြန်မာနယ်စပ်မှာထိုင်းအစိုးရကအသိမှတ်ပြုထားတဲ့ရွှေပြောင်းစာတင်ကျောင်းပေါင်း62ကျောင်းနဲ့ကျောင်းခွဲပေါင်း12ခုနဲ့ဆိုရင်ကျောင်းပေါင်း82ကျောင်းရှိပြီးကျောင်းသားကျောင်းသူပေါင်း14000ကျော်စာတင်ကြားနေကြတာဖြစ်ပါတယ်ရှင်။
ဒီမြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံ DVB ရုပ်သံလိုင်းကနေဖန်ယူကြည့်ရှုနိုင်ပါတယ်။ DVB ရုပ်သံစလောင်းကနေပြီးတော့နေ့စဉ်ည10:00နာရီနဲ့မနေ့9:00ခွဲအချိန်မှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia Set 7 ဂျိုရူကနေပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆုံမေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို DVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင်။
မတော် VOA မြန်မာပိုင်းရုပ်သံအစီအစဉ်ကိုနေ့စဉ်မြန်မာစံတော်ချိန်ညနေ9နာရီကနေ9နာရီခွဲထိ Asia Set 7 ဂျိုဒုကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်နေကြပါတယ်နေပါတယ်ရှင်အခုတော့အာရှဒေတာတွင်ခီးသွားလုပ်ငန်းအခြေအနေကိုပြောပြမှာပါအာရှဒေတာတွင်မှာဝင်ငွေကောင်းလာပြီးတော့လေကြောင်းလိုင်းတွေဈေးသက်သာလာတာနောက်တရုတ်နိုင်ငံသားတွေပြည်ပအလဲပတ်သွားရောက်လဲပတ်မှုများလာတာကြောင့်ဒေတာရင်းခီးသွားလုပ်ငန်းဖွံ့ဖြိုးလာနေပါတယ်ဒီလိုကြီးထွားလာနေတဲ့ခီးသွွားကဏ္ဍနဲ့အတူအခြေခံအဆောက်အုံတွေသွာလာလဲပတ်စရာဒေတာတွေကိုလည်းခက်မြန်မြန်တိုးချဲ့ပေါ်ဆောင်မှုတွေရှိနေတဲ့တစ်ချိန်တည်းမှာပဲရေရှည်ဖွံ့ဖြိုးရေးအတွက်ခီးသွွားလုပ်ငန်းကိုပိုပြီးထိထိရောက်ရောက်စီမံခန့်ခွဲဖို့တုံ့သက်သူတွေကတိုက်တွန်းပါတယ် VOE သတင်းတောက် Ron Combin ရဲ့သတင်းလွှာကိုမတ်သိန်ကြီးထိုက်ကပြောပြမှာပါရှင
်မြန်မာနိုင်ငံအပါဝင်အာရှဒေတာတွင်မှခီးသွွားလုပ်ငန်းအလားအလာတိတ်ပြီးခိုင်မာကောင်းမွန်နေတယ်လို့ထိုင်းနိုင်ငံသမားဆက်စတက်ကတူကခီးသွွားကဏ္ဍအသုံးသက်သူနဲ့ပို့ချသူဂျွန်ကိုရိုစကီကပြောပါတယ
် Well, you know, the big areas that we're looking at the moment
ခုချိန်မှာတော့ထိုင်းနိုင်ငံဟာခီးသွွားလုပ်ငန်းတိတ်ကိုဖွံ့ဖြိုးနေပြီးဆက်ပြီးလည်းအခြေအနေကောင်းနေပါတယ်ဗီယက်နမ်နိုင်ငံဟာလည်းခိုင်ခိုင်မာမာဖွံ့ဖြိုးနေပါတယ်မြန်မာနဲ့ကမ္ဘောဒီးယားတို့ကတော့တိုးတက်မှုရော့ကျနေပြီပဲနိုင်ငံသားယင်းနှိမ့်နှံမှုနဲ့စောက်လုပ်ရေးလုပ်ငန်းတွေစိတ်ဝင်တစားနဲ့လှုပ်လှုပ်ရှားရှားဖြစ်နေတဲ့ဒေသတွေပါ
ဗီယက်နမ်နိုင်ငံကတော့ခီးသွွားလုပ်ငန်းဆိုင်ရာအခြေခံအဆောက်အဦပိုင်းမှာယင်းနှိမ့်နှံမှုကိုတိုးချဲ့နေပြီးခီးသွွားလုပ်ငန်းယင်းနှိမ့်နှံမှုနေတဲ့မြန်မာကမ္ဘောဒီးယားနဲ့လာအိုတို့လိုဝင်ငွေနဲ့နိုင်ငံတွေထံကခီးသွွားလုပ်ငန်းအလားအလာတွေကိုရယူသွားနိုင်တယ်လို့လည်းကမ္ဘာခီးသွွားလုပ်ငန်းဆိုင်ရာကောင်စီကပြောပါတယ်အာဆီယံအဖွဲ့ဝင်အရှိတောင်အာရှ10နိုင်ငံတွင်ခီးသွွားလုပ်ငန်းမှာဓာတ်ရိုက်အနည်းနဲ့ရောတစ်ဖက်တစ်လမ်းကဆက်နွယ်ပြီးတော့ရောပြည်သူ32တန်းလောက်ပါဝင်ပတ်သက်နေတာဖြစ်ပါတယ်ဖိလစ်ပိုင်နိုင်ငံမှာဆိုရင်နောက်6နှစ်တာကာလအတွင်းခီးသွွားလုပ်ငန်းအတွက်ဒေါ်လာ23ဘီလီယံယင်းနှိမ့်နှံမှုစီစဉ်ထားတာပါခီးသွွားလုပ်ငန်းကဖိလစ်ပိုင်စီးပွားရေးရဲ့10ရာခိုင်နှုန်းရှိနေတာဖြစ်ပြီးအစိုးရကနှစ်ဆတိုးချဲ့ဖို့ရည်ရွယ်လှုံ့ဆော်နေတာလည်းဖြစ်ပါတယ်ဩစတြေးလျနိုင်ငံဆစ်ဒနီအခြေစိုက်ပစိဖိတ်လေကြောင်းသွားလာရေးဆိုင်ရာအကြံပေးအဖွဲ့ကအိုလီဗာလမ်ကတော့ဒေတာတွင်စီးပွားရေးဖွံ့ဖြိုးမှုကြောင့်ခီးသွွားလုပ်ငန်းတိုးတက်လာတာလို့ဆိုပါတယ်လာမယ့်ဆယ်စုနှစ်အတွင်းလူလက်တန်းစားတန်း190ကနေတန်း400အထိရှိလာမယ်လို့လည်းခန့်မှန်းထားတာပ
ါ The growth of the middle class and the strength of the middle Asian middle class the
လူလက်တန်းစားကြီးထွားလာတဲ့အာရှလူလက်တန်းစားတွေပိုများလာတယ်။နောက်ချမ်းသာသူတွေအတွက်တည်ထောင်ပြင်မဲ့ထားပြီးတော့အာရှလူလက်တန်းစားတွေလည်းလလန်းမိတဲ့လေကြောင်းလိုင်းတွေပိုပြီးတော့များလာတယ်။လောင်စာစီစင်းတို့ကလည်းကျနေတယ်ဆိုတော့အာရှပစိဖိတ်ဒေသတွင်အားလိုက်ရခီးထွက်တဲ့အလားအလာကတိတ်ကိုကောင်းမွန်ပါတယ်
ပြီးခဲ့တဲ့2016ခုနှစ်အတွင်းအာရှပစိဖိတ်ဒေသတွင်းလေကြောင်းလိုင်းတွေကနိုင်ငံစုံခီးသည်ပေါင်း293တန်းကိုပြန်တန်းပေးခဲ့တာဖြစ်ပြီးဒီရင်နှစ်ကနေနှိုင်းရှင်ရင်ခီးသည်အရေအတွက်600ခန့်လုံးပိုများလာတာဖြစ်ပါတယ်အထူးသဖြင့်ကတော့ပြည်ပကိုတွားရောက်လဲပတ်ကြတဲ့တရုတ်နိုင်ငံသားတွေရဲ့ဈေးကွက်ကြောင့်ခီးသွွားလုပ်ငန်းဖွံ့ဖြိုးလာခဲ့တာလို့လည်းကမ္ဘာခီးသွွားလုပ်ငန်းဆိုင်ရာကောက်စီ WTTC ကပြောပါတယ် တရုတ်နိုင်ငံသားတွေခီးသွားလာနိုင်တဲ့နိုင်ငံစင်းကို14နိုင်ငံကနေ133နိုင်ငံအထိ2012ခုနှစ်မှာတရုတ်အစိုးရကတိုးချဲ့လိုက်ပြီးတဲ့နောက်တရုတ်ခီးသွားအရေးအတွက်အဆ900အထိတိုးလာခဲ့တာပါ2000ပြည့်နှစ်မှာတရုတ်ခီးသွား10တန်းကနေ2015ခုနှစ်အရောက်မှာတော့88တန်းထိတိုးတက်လာခဲ့ပါတယ်ဘရူနိုင်းမလေးရှားထိုင်းနဲ့ဗီယက်နမ်နိုင်ငံတို့ကိုလာရောက်လဲပတ်ကြတဲ့နိုင်ငံတကာခီးသွားတွေရဲ့လေးပုံတစ်ပုံကတရုတ်ခီးသည်တွေဖြစ်ပါတယ်ထိုင်းနိုင်ငံမှာလာရောက်လဲပတ်သူ32တန်းရှိနေတာကနေလာမယ့်2021ခုနှစ်မှာခီးသည်တန်း50လောက်အထိရောက်ရှိလာမယ်လို့ခန့်မှန်းတဲ့အကြောင်းလဲသုံးသက်သူကိုရိုစကီကပြောပါတယ်အာရှဒေသအနေနဲ့ခီးတဲ့လာရောက်မှုတိုးလာရေးတခုတည်းနဲ့မဟုတ်ဘဲခီးသွားလုပ်ငန်းစီမံခန့်ခွဲမှုအပေါ်အလေးထားလှုပ်ဆောင်နိုင်ဖို့လိုအပ်တယ်လို့လည်းသူကသုံးသပ်ပါတယ်ခီးသွားလုပ်ငန်းကဏ္ဍကြောင့်ဒေသတွင်းမှာလာမယ့်2025ခုနှစ်အရဒေသတွင်းစီးပွားရေးဖွံ့ဖြိုးမှု 5.6 ရာခိုင်နှုန်းလောက်ရှိလာပြီးဒေါ်လာ 928.9 ဘီလီယံလောက်အထိရှိလာမယ်လို့ခီးသွားလုပ်ငန်းကောင်စီကခန့်မှန်းထားပါတယ်ဒီပမာဏကဒေတာရင်းအတည်င်းထုတ်လုပ်မှုရဲ့ 12.6 ရာခိုင်နှုန်းလောက်ရှိနေတာလည်းဖြစ်ပါတယ်ရှင်
။မတ်သိန်ကီထိုင်ပြောပြသွားတာပါ။ကမ္ဘာပေါ်ကဖွံ့ဖြိုးမှုအများဆုံးနိုင်ငံတွေထဲမှာတောင်ကိုရီးယားနိုင်ငံသားတွေဟာတက်တန်းအရှိဆုံးဖြစ်မယ်လို့သုတေသနလေ့လာချက်အသစ်တစ်ခုကတွေ့ရှိခဲ့ပါတယ်။သူတို့ဘာကြောင့်အသက်ရှည်ကြသလဲဆိုတဲ့အကြောင်းကိုတော့ AP သတင်းဆောင်မကိုအခြေခံပြီးကိုအောင်လွင်ကပြောပြမှာပါရှင်။
လန်ဒန်အင်ပီရီယယ်ကောလိပ်နဲ့ကမ္ဘာ့ကျန်းမာရေးဘုတ် WHO ကသိပ္ပံပညာရှင်တွေရဲ့ပူးတွဲသုတေသနအရဖွံ့ဖြိုးမှုအများဆုံးနိုင်ငံပေါင်း35နိုင်ငံမှာပြန်ပြန်လူသက်တမ်းပိုရှိလာမှာဖြစ်ပေမဲ့2030ပြည့်နှစ်ကျရင်တောင်ကိုရီးယားမှာမွေးဖောက်မဲ့အမျိုးသမီးတွေဟာအသက် 90.8 နှစ်ရှိမှာဖြစ်ပြီးအမျိုးသားတွေကတော့ 84.1 နှစ်အသက်ရှိဆုံးဖြစ်မယ်လို့ခန့်မှန်းထားပါတယ်2030ပြည့်နှစ်ကျရင်အသက်65နှစ်ရှိမဲ့ကိုရီးယားအမျိုးသမီးတွေအနေနဲ့နောက်ထပ်28နှစ်ခွဲအသက်ရှိမယ်လို့လည်းသုတေသီတွေတွေးရှိထားတာပါတတန်းရှိဆုံးဆင်းမှာတောင်ကိုရီးယားကအမျိုးသမီးရောအမျိုးသားပါထိတ်ဆုံးကနေရာယူထားပြီးဆလိုဗေးနီးယားနဲ့ပေါ်တူဂီတို့ကအမျိုးသမီးတွေကဒုတိယတတန်းအရှိဆုံးဖြစ်ပြီးအမျိုးသားတွေတတန်းရှိတဲ့ဆင်းမှာတော့ဟန်ဂရီနိုင်ငံကဒုတိယလိုက်ပါတယ်အမေရိကန်ကတော့2030ပြည့်နှစ်မှာအမျိုးသမီးတတန်း83နှစ်နဲ့အမျိုးသားက89နှစ်ခွဲရှိပြီးတိုးတက်မှုအနည်းငယ်ရှိမှာဖြစ်ပေမဲ့တောင်ကိုရီးယားနိုင်ငံနဲ့ဆိုင်တော့တည်တည်တာယုံနေနေပါတယ်အမေရိကန်မှာတိုးတက်မှုနည်းပါးတဲ့အကြောင်းရင်းတွေထဲမှာတော့စီးပွားရေးမညီမျှမှုတွေကြီးမားလွန်းတာကျန်းမာရေးအာမခံစနစ်အားနည်းတာတွေပါဝင်တယ်လို့လည်းလန်ဆက်ဆေးသူတွေသနာဂျာနယ်မှာဖော်ပြတဲ့လေ့လာချက်ကထောက်ပြထားပါတယ်တောင်ကိုရီးယားမှာလူတွေတက်တန်းပူရှိတဲ့အဓိကအကြောင်းတွေထဲမှာတော့ကလေးဘဝမှာအာဟာရပြည့်ဝတာသူတုံနှုံဆေးလေးတောင်နှုံနည်းပါးတာတွေရောင်းလို့သူတေသီတွေကပြောပါတယ်ကျန်းမာရေးဆက်ရှောက်မှုဘောဓုတ္တနဲ့အစ်မင်းနည်းပညာတွေအသုံးပြုလာနိုင်တာတွေကလည်းအသက်ပူရှိရတဲ့ကျောင်းရင်းတွေဖြစ် USENTEC သို့စိပညာကောလိပ်ကတွဲဖက်ဘာမောက်ကဒေါက်တာကင်ချမ်အိုကပြောပါတယ်
တ
ောင်ကိုရီးယားမှာအခုကလူကြီးကျန်းမာရေးအဆင့်တန်းမြင့်လာပြီးကျန်းမာရေးဝန်ဆောင်မှုတွေပိုများလာသလိုစောင့်ရှောက်မှုရဖို့လည်းပိုလွယ်လာပါတယ်။စေပညာဆိုင်ရာနည်းပညာတွေတိုးတက်လာတဲ့အမျှကျွန်တော်တို့တိုင်းပြည်ရဲ့ကျန်းမာရေးစောင့်ရှောက်မှုကိုအခြေခံကြကြရောင်ပြန်ထင်ရလာတဲ့အတွက်လူသက်တမ်းပိုရှိလာတယ်လို့နားလည်ပါတယ်
။ဖွံ့ဖြိုးတဲ့နိုင်ငံတွေကြားထဲမှာအမေရိကန်ရဲ့လူသက်တမ်းတိုးတက်မှုနှိမ့်ချတဲ့တခြားအကြောင်းရင်းတွေထဲမှာတော့လူသက်မှုများတာကလေးနဲ့မိခင်သေဆုံးမှုနှုန်းများတယ်လည်းပါပါတယ်တောင်ကိုရီးယားမှာတော့မွေးကင်းစကလေးသေဆုံးမှုနှုန်းနည်းပါးတာကလူသက်တမ်းပိုရှိလာတဲ့အကြောင်းရင်းတစ်ခုဖြစ်ကောင်းဖြစ်နိုင်ပါတယ
်우리나라가이제고령화되면서저출산이같이있다보니까
တောင်ကိုရီးယားမှာတက်ကြီးပိုင်းတွေပိုများလာပြီးမွေးပေါင်းနှုန်းကျဆင်းလာပါတယ်မွေးကင်းစကလေးသေဆုံးမှုနှုန်းကလည်းလူသက်တမ်းရှိရတဲ့အကြောင်းတစ်ခုဖြစ်ပါတယ်ကျွန်တော်တို့နိုင်ငံမှာမွေးဖွားမှုနှုန်းကျဆင်းတဲ့အတွက်မွေးကင်းစကလေးသေဆုံးမှုလည်းနေပါတယ်မွေးကင်းစကလေးသေဆုံးမှုနေပါတဲ့အတွက်တက်တန်းပိုရှိလာတာလည်းဖြစ်နိုင်ပါတယ
်သူတို့ကလေ့လာခဲ့တဲ့နိုင်ငံတွေထဲမှာတော့အမေရိကန်၊ကနေဒါ၊ဗြိတိန်၊ဂျာမနီ၊ဩစတြေးလျတို့လိုဖွံ့ဖြိုးပြီးနိုင်ငံတွေသာမကပိုလန်၊မက္ကဆီကိုနဲ့ချက်သမရနိုင်ငံတို့လိုဖွံ့ဖြိုးဆဲနိုင်ငံတွေလည်းပါဝင်ကြပါတယ်ခင်ဗျာ
ကိုအောင်လွင်ဦးပြောပြသွားတာပါတောက်ကြနေနေတဲ့ခင် VOA မြန်မာပိုင်းစီစဉ်ကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်မကြခင်မှာတော့လေပင်ချိတ်ဟော်မုန်းများပြီးဖြစ်တဲ့နှလုံးရောဂါကြောင့်သေဆုံးမှုတွေရှိနေကြောင်းဆွေးနွေးတင်ပြထားတဲ့ကျန်းမာရေးကဏ္ဍကိုတင်ဆက်မှာမို့စောင့်မျှော်နားဆင်ကြပါရှင
် VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီထိတစ်ချိန်၊နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီထိတစ်ချိန်ဖြစ်ပါတယ်။ ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ BOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင်မြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီ VOA မြန်မာပိုင်းရဲ့တောက်ကြနေတဲ့ခင်အစီအစဉ်ကိုမြန်မာစံတော်ချိန်မနေ့9နာရီထိဆက်လက်ထုတ်လွှင့်သွားမှာပါလိုင်းဒိုမီတာ32 40 50တို့အပြင်လိုင်းလက်မီတာ190ကနေလည်းဖမ်းယူနားဆင်နိုင်ကြပါရှင်အခုဒုတိယပိုင်းနာယူဘက်မှာနနေ့ခင်အင်္ဂလိပ်စာသင်ခန်းစာအစီအစဉ်နဲ့အတူအပတ်စဉ်ခဏတွေကိုနားဆင်တဲ့အခါမှာတော
့ရဲ့ဘင်းမှာ Derek Glenn ဆိုတာ Derek အခြေရှိတယ်အဲ့ဒီအခြေခံပြီးတော့ဟော်မုန်းဓာတ်တွေထုတ်တာနည်းနည်းလွန်ကျဲသွားပြီးတော့နှလုံးမှာသွားပြီးထိခိုက်တဲ့ဖြစ်တဲ့ယောဂနှလုံးယောဂ
ဒါကတော့လေပင်ကျိတ်ဟော်မုန်းများပြီးဖြစ်တဲ့နှလုံးယောဂအကြောင်းပြောပြမယ်ကျန်းမာရေးကဏ္ဍမှာသောတာရှင်တွေအပြည့်စုံနားဆင်ရဖို့ရှိပါတယ်ဒါအပြင်တိုင်းရင်းသတင်းလွှာအစီအစဉ်ကိုလည်းထုတ်လွှင့်ပါပါအခုတော့နနေ့ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုဒေါ်လာလတန်းကတင်ဆက်မှာပါရှင်
ဒီကိရမနဲ့တင်ပြမယ် idiom အသုံးကတော့
read between the lines
ဖြစ်ပါတယ်စာလုံးပေါင်းက r e a d read ကဖတ်ပါ b e t w e e n between ကကြားမှာ t h e the l i n e s lines ကမြင်းကြောင်းတွေ line တွေလို့လုံးောက်ဒီပဲရတော့ scribe tone ရဲ့ဓာတ်ရိုက်ဒီပဲကတော့မြင်းကြောင်းတွေကြားမှာဖတ်ပါပါရှင်ဒီအသုံးစည်းတဲ့လာတာကတော့19ရာစုအလယ်လောက်ကလို့ဆိုပါတယ်။စာကြောင်းရည်တွေကြားမှာရှုပ်ဝဲထဲသွင်းထားတဲ့အဓိပ္ပာယ်ကိုကောက်ယူနိုင်ဖို့ဒလိကတဆင့်ဒီအသုံးစည်းတဲ့လာတာလို့သိရပါတယ်။နေ့စဉ်ဘဝမှာတော့စာကြောင်းတွေကနေရှုပ်ဝဲအဓိပ္ပာယ်ကိုကောက်ယူနိုင်တာမျိုးမဟုတ်ပါဘူး။သူ့ရဲ့အပြုမူကိုကြည့်ခြင်းအပြင်ပြောတဲ့စကားကိုကြည့်ခြင်းအပြင်လူတူဦးရဲ့တကယ့်စိတ်နေစိတ်ထားမှာဟာဘယ်လိုရှိတယ်လဲဆိုတာကိုခံမှန်းယူနိုင်တာဖြစ်ပါတယ်။ဥပမာပါဇက်ကတော့ဒီအစားအစာဟာတိတ်ကိုကောင်းတာပဲလို့ပြောပြမိလို့လေမျက်နှာကတော့ရှုပ်နေတယ်စားတော့လေဟဲ့ဟဲ့ပဲ့ပဲ့မရှိလာဘူးဆိုရင်သဘောပေါက်ဖို့ကတော့ဒီလူအတွက်ကတော့တကယ်ဆိုဒီအစားအစာဟာတိတ်မကောင်းဘူးဆိုတဲ့သဘောသူမကြိုက်ဘူးဆိုတဲ့သဘောဖြစ်ပါတယ်ဒါကူ idiom အသုံးရ read between the lines လို့တင်စားပြောလို့ရပါတယ်ဒီအသုံးနဲ့ပတ်သက်လို့ George Group ပြတဲ့ဥပမာကိုနားဆင်ကြကြရအောင
် The report didn't criticize the research directlyBut you can read between the lines that the review committee has its doubts.
အစီရင်ခံစာထွက်လာတော့သူတည်တနာကိုဓာတ်ရိုက်တော့မဝေဖန်ထားဘူး။ဒါပေမဲ့အရေးသားကိုကြည်ချင်းအားဖြင့်ပြန်လည်တုံ့သက်တဲ့ကော်မတီကနေတန်တရားတွေရှိနေတယ်ဆိုတာကိုသဘောပေါက်နိုင်ပါတယ်လို့အဓိပ္ပာယ်ရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
်။ The report didn't criticize the research directly.But you can read between the lines that the review committee has its doubts.
ဒါရိုက်တော့မရေးထားဘူးဒါရိုက်တော့မပြောဘူးဒါပေမဲ့လို့ဆက်ဆက်ကြည့်ရင်တော့တကယ်ဆိုလို့ရင်အသေးပေကိုသဘောပေါက်နိုင်တယ်ဆိုရင် idiom အသုံးအရာဘယ်လိုပြောမလဲ
read between the lines
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကိမနဲ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်
ဒေါ်လာလတန်တင်ဆက်နေတဲ့ American 3 English စာသင်ခန်းစာအစီအစဉ်ကို VOA မြန်မာပိုင်းရုပ်သံမှလည်းသောရရှင်နေကြည့်ရှုအားပေးနိုင်ကြပါရဲ့ရှင်။အခုတော့ကျမရဲ့ကဏ္ဍကိုထုတ်လွှင့်ဖို့အချိန်ရောက်ပါပြီ။ဒီတစ်ပတ်ကဏ္ဍမှာတော့လေပင်ကျိတ်ဟော်မုန်းများတဲ့နှလုံးယောဂအကြောင်းတင်ပြထားပါရယ်။ဒီအကြောင်းနှလုံးခွဲစိတ်အထူးကုဆရာဝန်ကြီးနှလုံးနဲ့သွေးကြောယောဂခွဲစိတ်ကုဌာနအငိမ့်စားပါမောခဌာနမှူးဒေါက်တာခင်မောင်အေးကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါရယ်ရှင်။
โอเคปามอคดอกเตอร์ขมังเองครับကျွန်တော်တို့မြန်မာနိုင်ငံမှာဒီလေဘင်းမှာရှိတဲ့အကျိတ်ဒီ thyroid လို့ခေါ်တာပေါ့ဆရာနော်အဲ့ဒီအကျိတ်ကနေထုတ်တဲ့အစိတ်ဒါမှမဟုတ်လို့ရှင်လေဒီဟော်မုန်းတွေကြောင့်ဖြစ်တဲ့နှလုံးရောဂါဖြစ်ပွားမှုအနေထားဘယ်လိုအနေထားရှိလဲဆရာရင
်လေဘင်းမှာ thyroid gland ဆိုတာ thyroid အကျိတ်ရှိတယ်အဲ့ဒီအကျိတ်ကနေပြီးတော့ဟော်မုန်းဓာတ်တွေထုတ်တာနည်းနည်းလွန်ကျဲသွားပြီးတော့နှလုံးမှာသွားပြီးထိခိုက်တဲ့ဖြစ်တဲ့ရောဂါနှလုံးရောဂါပေါ့ဗျာအဲ့ဒါလည်းရှိပါတယ
်ဟုတ်ကဲ့ဆရာဒီရောဂါဒီလေဝင်းကျိတ်ဟော်မုန်းကြောင့်ဖြစ်တဲ့နှလုံးရောဂါပေါ့ဆရာနော်။ဘာကြောင့်အဓိကဖြစ်ရလဲဆရာ
။ဘာကြောင့်ဖြစ်ရလဲဆိုလို့ရှင်တော့နှမျိုးရှိပါပဲ။တစ်မျိုးကတော့သူ့အလိုလိုကိုဖြစ်ပေါ်လာတာပေါ့လေ။ဒါကျွန်တော် Graves disease ဆိုခေါ်ပါရဲ။နောက်တစ်ခုကတော့လေဝင်းကျိတ်ရောဂါအကျိတ်ရှိနေတယ်။ရှိနေရနေပြီးတော့တချို့အစိတ်အပိုင်းတွေကဖောက်ပြန်လာပြီးတော့ဒီ thyroid hormone တွေထုတ်လာတယ်။နောက်တော့ဖြစ်ရတော့ဒီ Graves disease ခေါ်တဲ့ဒါရဟော်မုန်းကိုလွန်ကဲစွာထုတ်လာတဲ့အချိန်မျိုးကနေပြီးတော့စပြီးတော့ဖြစ်တာများပါတယ်ခင်ဗျာ genetic
ဟုတ်ကဲ့မျိုးရိုးဗီဇကြောင့်ပေါ့ဆရာနော
်တချို့မိသားစုတွေမှာလည်းရှိနေတတ်ပါတယ် genetic ပေါ့ဥမာ twin တွေမှာ monozygous twin တွေမှာဒီအမွားအိမ်မှာတော့မရှိတတ်တဲ့သဘောတွေလည်းရှိပါတယ်ခင်ဗျာ
ဟုတ်ကဲ့အဲ့ဒီခါကျတော့ဆရာကြီးဒီဖြစ်ရခြင်းအကြောင်းညာအခုလိုဒီသူ့လိုလိုဖြစ်တာတော့မျိုးရိုးဗီဇကြောင့်ဖြစ်တာတို့ကြောင့်ဒီကာဝယ်နေတဲ့အနေထားကြတော့ခက်မဲ့နေတာရှိတာပါဆရာနော
်ဟုတ်ကဲ့ကာဝယ်လို့တော့သူကမရဘူးပေါ့လေလက်ရှိအချိန်ဒီမှာကြတော့ဒီဟာအချိန်မီပြီးဖို့ဒါအင်္ဂါအရေးကြီးပါတယ်ဘာလို့လဲဆိုတော့ဒါကအသက်အန္တရာယ်ကိုပြုနိုင်တဲ့ယောဂဖြစ်ပါတယ်ဒီဟာအစိတ်တွေကဒီသားရဲ့ဟော်မုန်းတွေကတိတ်ပြီးတော့ညားလာတဲ့အခါမှာပေါ့လေနှလုံးကြီးကတော့အပြတ်လာတာလို့နှလုံးခုန်ကန်ပြီးညားလာပြီးတော့အသက်အန္တရာယ်ရှိနိုင်တဲ့အနေအထားတွေကျွန်တော်တို့ရှိတာပေါ့အဲကြောင့်ဒီကတော့ကာကွယ်ရဆိုတာလေစောစီအချိန်ကြီးပြီးလို့ရှိရင်တန်လျာဖြစ်မယ်လူပြောင်းမှာမှာနှလုံးကုန်လုံးမြန်နေမယ်နည်းနည်းအမောမြန်နည်းနည်းအဲ့ဒါလက္ခဏာကြီးရှိလာပြီလို့ကျွန်တော်ကတန်လျာရှိပြီးတော့လေဆိုပြီးတော့လုတ်ပေးနိုင်တဲ့အခါမျိုးတွေရှိပါတယ
်ဟုတ်ကဲ့ဆရာအဲ့တော့အခုလို့ဒီကာကွယ်လို့ခက်တော်လဲပဲအသက်အနည်းကြီးတဲ့ယောဂါဖြစ်တဲ့အတွက်စောစောသိနေအောင်ဆရာကြီးဆရာခုနကပြောတဲ့ဒီနှလုံးကုန်မြန်ပြီးမောတာအပြင်တခြားရောဒီတတိထားသင့်တဲ့လက္ခဏာအသေးစိတ်တွေရှိလားဆရာ
အဲ့ဒါတွေကတော့ရှိပါတယ်ရင်းတုံနေဟိုပြောလို့ပြောတာရှိတယ်ဒါပြီးတော့လူတွေကိုကြည့်လိုက်လို့ရှင်လဲသူကနည်းနည်းပိန်နေတယ်ချွေးစည်းလေးတွေနည်းနည်းထွက်နေတတ်တယ်နောက်တစ်ခုကနည်းနည်းခညာမငြိလဲဖြစ်တတ်တယ်အလေးချိန်ကြီးလဲလျော့သွားတတ်တယ်မျိုးလုံးလေးလဲနည်းနည်းမှုပြီးတော့အပြင်ထွက်လာတယ်မျိုးလုံးပြူးပြူးလေးဖြစ်နေမယ်ဒါတွေမြင်လို့ရှိရင်ကျွန်တော်တို့ကတကယ်ဖြစ်ရမယ်အဲ့ဒီအာတော်တော်လေးလဲကြီးကြီးတဲ့အချက်ဖြစ်ပါတယ်။နောက်တစ်ခုကဆိုလို့ရှင်တော့ကျွန်တော်တို့ဒီဝင်လာတဲ့ဟာရင်းနေတုံတယ်။နောက်တစ်ခုကဆိုသွေးတိုးနေတယ်၊တွဲလာတတ်တယ်။နောက်ရှင်ဘတ်အောင်နေပါတယ်။အဲ့လိုပဲပြောရတယ်။သူတို့နှလုံးမြန်နည်းနည်းရှိပြီးမို့နေတာလေတွေ့တတ်တယ်။တခါလေးလက်လေးတွေကကြီးတုံနေတာတွေ့တယ်။ကျွန်တော်နှလုံးကိုနားထောင်ကြည့်လိုက်တဲ့အခါမှာလည်းနှလုံးကမြန်နေတယ်။တခါလေးအပူပုံတွေပါရှိနေတတ်တယ်
။ဟုတ်ကဲ့ဆရာ။အဲ့တော့အခုလိုဒီလက္ခဏာတွေပေါ်လာပြီဆိုရင်တော့သိကြအောင်ပေါ့နော်အများဆုံးသိနေအောင်ဆရာကြီးဒီစိတ်ကိုစေခံပြတင်တာပါဆရာနော
်ဟုတ်ကဲ့ပါကျွန်တော်နှလုံးရောဂါကိုနေ့စဉ်ကြည့်နေတဲ့ဆရာဝန်တွေကတော့ဒါကခေါင်းထဲမှာရှိကိုရှိထားတဲ့ပြဿနာတစ်ခုဖြစ်ပါလေရှိတယ်ဒါပေမဲ့လည်းအထူးသဖြင့်ဆရာဝန်တွေအနေနဲ့လည်းဒီဟာကိုခေါင်းထဲမှာဒါပစကိုစစ်ကြောင့်နှလုံးရောဂါဖြစ်နေမလားဆိုပြီးတော့တကယ်ဖြစ်လာတဲ့လူကိုသိကြအောင်လို့ကျွန်တော်တို့တွေးစစ်ကြည့်လို့ရပါတယ်တွေးထဲမှာ T3 T4 ခေါ်တယ်လေ thyroxin ခေါ်တယ်ဟော်မုန်းဓာတ်ကတာမန်နဲ့များနေတာတွေ့ရတတ်ပါတယ်။ဒါကတော့နှလုံးမှာဘလောက်ဒီထိသွားပြီလဲပါလဲကြည့်ကြည့်တော့ကျွန်တော် ECG ရိုက်ကြည့်မယ်။ ECG မှာခုန်ကုန်းတွေမြန်နေတယ်၊ကျွန်တော်တို့နှုံးတွေမြန်နေတယ်၊အပူကုန်းတွေရှိတယ်၊နှလုံးကတစ်ချက်ချက်ခါသွားတယ်။အဲ့ဒါကြီးတွေ့ပြီဆိုလို့ရှိရင်တော့ T3 T4 တက်ပြီဆိုတာလည်းကတော့ရှင်းနေတာပါပဲ။နှလုံးကိုဘလောက်ဒီများထိခိုက်ပျက်စီးသွားလဲသိအောင်ဆိုလို့ရှိရင်တော့ echo ခေါ်တယ်လေ။ဒါလိုင်းနဲ့ဆက်သမှုကိုလည်းလို့ရပါတယ်ခင်ဗျာ။ဒါတော့ radio iodine uptake ဆိုတာဒီ iodine ဓာတ်ကိုစုပ်တဲ့အားလုပ်တဲ့ scan လုပ်တယ်ပေါ့ radio iodine uptake scan အဲ့ဒါလုပ်ကြည့်လို့ရှင်လည်းသိနိုင်ပါလေ
။ဟုတ်ကဲ့ဆရာ။အဲ့တော့ယောဂါကိုဒီစောစောစီစီရှာဖွေတွေ့ရှိနိုင်ပြီဆိုလို့ရှင်တော့ဒီကုသမှုအနေထားကတော့အလားအလာကောင်းတဲ့သဘောရှိတာပါဆရာနော
်။ကောင်းပါလေ။အချိန်မီကုသဥနာကျော်ဗျာဒါမကုသခင်မှာတော့ကျွန်တော်ကသိထားတင်တာ။အဲ့ဒီယောဂါကြီးရလည်းရှိနေတယ်တချို့ကျွန်တော်တို့တောရွာတွေမှာရှိတဲ့လူတွေဆိုရင်ဒီယောဂါကြီးရှိနေမှဒီပဲလေလူကပိန်ချိုးသွားရင်နှလုံးတွေကလည်းကျွန်တော်တို့ပါမှာ10မိနစ်မှ90မိနစ်ခုံရမယ်အစား တို့ကတကယ်တရား40တရား50ခုနေမယ်ချွေးစည်းလည်းထွက်နေမယ်အဲ့လိုနေရင်လည်းနှလုံးအပြတ်ပြီးတော့ဆုံးဆုံးပြေဆုံးသွားတာလည်းအများကြီးရှိပါတယ်အဲ့တော့ကျွန်တော်တို့ရဲ့အဓိကတာဝန်ကတော့အချင်းကြီးကုသဖို့ပါပဲကျွန်တော်တို့ရဲ့တင်းကျဲတဲ့ဈေးတွေကတော့များသောအားဖြင့်ဒီမက်ဒီမဇောခေါ်တဲ့ကာဘီမဇောစတဲ့ဈေးတွေနဲ့တိုက်ရိုက်ဟုံးဘုံခြေဖြက်လို့ရပါတယ်အဲ့ဒါဒီသုံးလို့ရတယ်နောက်တစ်ခုကနှလုံးခွင်းနှုန်းညံတာကိုလည်းနေပြီးတော့နှလုံးကြောင့်ဒုက္ခမရအောင်ဘီတာအဒရီနာလင်းဘလော့ကာခေါ်တဲ့ထိုးပလန်နှလုံးလိုပါလို့ဒီလိုဈေးတွေနဲ့သုံးလို့ရပါတယ်ခွင်းနှုန်းညံတာအတွက်ကိုကျွန်တော်တို့ digitalist ခေါ်တဲ့ဈေးတွေလည်းအသုံးပြုလို့ရတယ်ဒါအပြင်ပေါ်လေးဒီတခြားဈေးတွေဒီကျောင်းကျန်တဲ့ဘလော့ကာဘာညာကပြင်နေတယ်သုံးရအကဲတချို့လူတွေမှာဆိုလို့ရှိရင်တော့စီးနဲ့ထိန်းသိမ်းလို့မရတဲ့အခါမျိုးမှာကျွန်တော်ခွဲစီရပါတယ်ခွဲစီပြီးတော့သူရဲ့တော်တော်များများအစိပ်ပိုင်းအနည်းငယ်ပဲတိုက်လိုက်ကြဲကိုထားခဲ့ပြီးတော့thyroidectomy ဆိုတာတိုက်လိုက်ဒီအကျိတ်ကိုထုတ်ပစ်တဲ့ရတဲ့အခါမျိုးတွေလည်းရှိတယ်နောက်တချို့ဒီအသက်နည်းနည်းရသွားပြီးကလေးပါတဲ့မမွေးတော့ဘူးကလေးတွေလည်းကျွန်တော်ဓာတ်ရောင်ကြီးအန္တရာယ်မရှိတော့ဘူးဆိုတော့အရွယ်ကြီးရောက်သွားရင်တော့ video iod နဲ့သူကတော့အလူဓာတ်ရောင်ကြီးပါနေတာဟုတ်အ video iod နဲ့ ablation ဆိုတော့ကျွန်တော်တို့လုပ်ပေးလို့ရပါတယ်ဒါတွေကတော့ယောဂဆက်ကစားလူမှမလုပ်ပါဘူးဆက်ကစားလူမှတော့များသောအားဖြင့်တော့ဈေးနဲ့ပဲချိန်ပေးမယ်မရရင်တော့ကျွန်တော်တို့တစ်ဆင့်နဲ့တစ်ဆင့်ပေါ့လေတိုးပြီးတော့လုပ်သွားနိုင်တဲ့အားကြီးရှိတယ်ဆိုတာအဲ့ဒါဒီကျွန်တော်တို့လုပ်ပေးနိုင်ပါတယ်ဆရာ
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ကိုဝင်းမင်းအပတ်စဉ်တင်ဆက်နေတဲ့ကျမ၏ကဏ္ဍပါရှင်ဒီကနေ့တောက်ကြနေညပိုင်းမှာတော့အမျိုးသမီးသိပ္ပံနဲ့နီးပညာစတဲ့အပတ်စဉ်ကဏ္ဍတွေကိုထုတ်လင်းမှာမို့စောင့်မျှော်နားဆင်ကြပါလို့ဖိတ်ခေါ်ပါရရှင်အခုတော့စနေနေ့ညဓာတ်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးမယ့်အကြောင်းအရာကိုမိတ်ဆက်ပေးကြပါမယ
်သောရရှင်များရှင်မြမဆိုးရွားကငင်းငင်းညီလာခံတရက်ကျင်းပဖို့ကြိုးပမ်းနေတဲ့အချိန်ထဲမှာပဲတိုင်းရင်းသားလက်နက်ကင်တက်ဖွဲ့တွေနဲ့တိုက်ပွဲတွေဆက်တိုက်ဆိုသလိုဖြစ်ပွားနေပါတယ်။တက်တလို့တိုက်ခိုက်မှုတွေကြောင့်ငင်းငင်းကြီးဆွေးနွေးမဲ့အစီအစဉ်တွေကိုဘယ်လောက်အထိရိုက်ခတ်လာနိုင်ပါသလဲ။မကြခင်ကျင်းပဖို့စီစဉ်ထားတဲ့21ရာစုပင်လုံညီလာခံကနေဘာတွေမျှော်လင့်နိုင်မလဲဆိုတာတွေကိုတော့ VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။လနက်ကင်တိုက်ပွဲတွေအဆုံးသတ်ရေးနဲ့ငင်းငင်းကြီးအထွတ်သောရရှင်တွေရဲ့မျှော်လင့်ချက်တွေသဘောထားအမြင်တွေကိုဆွေးနွေးဖို့ဖိတ်ခေါ်ချင်ပါတယ်။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-555 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်ကြတဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA Facebook စာမျက်နှာမှာလည်းမှတ်ချက်တွေရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ။
လို့တိုက်ရိုက်လေးလိုက်အစီအစဉ်မှာသောရရှင်နေနေနဲ့မြန်မာနိုင်ငံရဲ့အခြေအနေနဲ့ပတ်သက်ပြီးတော့ကိုယ်သဘောထားအမြင်တွေကိုတင်ပြဆွေးနွေးခွင့်ရမှာမို့ပါဝင်ဆွေးနွေးကြပါလို့ထပ်မံဖိတ်ခေါ်ပါရရှင်အခုတော့နေဆက်သတင်းတောက်တွေစူးစီးတင်ပြနေတဲ့တိုင်းရင်းသတင်းလွှာအစီအစဉ်ကိုနားဆင်ကြရမှာပါရှင
်ပတ်စဉ်တင်ဆက်သွားမယ့်တန်ရင်သတင်းလွှာကကြိုဆိုပါရစေ။မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်။မင်္ဂလာပါရှင်။ကျမကအမီပါ။ BNI ဝိုင်းတို့သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်သတင်းလွှာမှာနားဆင်ရမှာတွေကတော့မြန်မာအစိုးရနဲ့ NCA လက်မှတ်ရေးထိုးထားတဲ့တောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSA နဲ့မြန်မာတပ်မတော်တို့ကြားတိဘောမြို့နယ်ဘက်မှာတိုက်ပွဲဖြစ်ပွားခဲ့ပါတယ်။ချင်းပြည်နယ်ဖလန်းမြို့နယ်ဘွားပီးကျေးရွာမှာပြည်လဲနေထိုင်ခွင့်ပြုဖို့ရွာအဖက်သိမ်းခံဒေသခံတွေကနေသတင်းစာရှင်းလင်းပွဲပြုလုပ်တောင်းဆိုခဲ့ကြတဲ့ဆိုတာနဲ့မွန်ပြည်နယ်မော်လမြိုင်မြို့နယ်နဲ့ဘလူးကျွန်းကိုဆက်သွယ်ထားတဲ့တန်လွင်တံတားချောင်းစုံကိုဖိုကျုပ်အောင်စန်းတံတားအမိပြောင်းလဲမှုနဲ့ပတ်သက်ပြီးတော့ဒေသခံတွေကန့်ကွက်မှုတွေပြုလုပ်နေတဲ့အကြောင်းတွေကိုကြားကြားရမှာပါရှင
်။ကျမကနူပန်ပါသတင်းတွေကိုနိုင်ကွင်းအိမ်နဲ့အတူတင်ဆက်သွားမှာပါ။
ရှမ်းပြည်နယ်မြောက်ပိုင်းတိပောမြို့နယ်အုံမှုကျေးရွာအုပ်စုအတွင်းမှရှိတဲ့ NCA လက်မှတ်ရေးထိုးထားတဲ့ရှမ်းပြည်တပ်မတော်တောင်ပိုင်း RCSS SSA ရဲ့ရှေ့တန်းတပ်စခန်းကိုမြန်မာတပ်မတော်ကနေထိုးစစ်ဆင်တိုက်ခိုက်ခဲ့တယ်လို့ RCSS SSA ပြောခွင့်ရသူဗိုလ်မှူးကြီးဆိုင်ငင်းကပြောပါတယ်မတ်လ9ရက်နေ့မှာဖြစ်ပွားတဲ့တိုက်ပွဲအတွင်းမြမတပ်မတော်ဘက်ကထိခိုက်ကြဆုံးမှုတွေရှိခဲ့တယ်လို့သူကဆိုပါတယ်။မြမအစိုးရတပ်မတော်ကအခုလို RCSS တပ်စခန်းကိုဝင်ရောက်တိုက်ခိုက်ခဲ့တာဟာ NCA စာချုပ်ကိုချိုးဖောက်ရာရောက်တဲ့အပြင်နှစ်ဦးနှစ်ဖက်ကြားယုံကြည်မှုကိုပြက်ပြားစေပြီးလက်ရှိတိဆောက်နေတဲ့ငြိမ်းချမ်းရေးဖြစ်စဉ်ကိုအဟန့်အတားဖြစ်စေတယ်လို့ဒုဗိုလ်မှူးကြီးဆိုင်ငင်းကပြောပါတယ်။
ချင်းပြည်နယ်ဆိုရကဖျက်သိမ်းလိုက်တဲ့ဖလန်းမြို့နယ်ဘွားဖီးကျေးရွာမှာပြန်လည်နေထိုင်ခွင့်ပြုဖို့ရွှေပြောင်းခန့်ချင်းပြည်သူတွေကနေမလ9ရက်နေ့ကကလေးမြို့မှာသတင်းစာရှင်းလင်းပွဲပြုလုပ်ပြီးတောင်းဆိုလိုက်ပါတယ်။အင်ဂျီ300ကျော်လောက်ရှိတဲ့ဘွားဖီးကျေးရွာကိုချင်းပြည်နယ်ဆိုရကပြီးခဲ့တဲ့2016ခုနှစ်စက်တင်ဘာလ3ရက်နေ့ကစိတ်ရန်ရစင်နဲ့ဖြိုချဖျက်ဆီးခဲ့တာဖြစ်ပြီးအဲ့ဒီကျေးရွာမှာနေထိုင်တဲ့သူတွေကိုလည်းနှင်ထုတ်ခဲ့တာဖြစ်ပါတယ်။ချင်းပြည်နယ်ဆိုရကတော့သူတို့တွေဟာရေပေးတုကတဲ့စစ်တွေမဟုတ်တဲ့ပြင်ဘွားဖီးဒေတာဟာစီရင်တဲ့သောချိုးဝိုင်းပိုင်နဲ့ထဲမှာရှိနေတဲ့ကြောင့်ရွာတီပြီးနေထိုင်ခွင့်မရှိဘူးလို့ပြောပါတယ်ပြီးခဲ့တဲ့2015ခုနှစ်ချင်းမြင့်နယ်မှာတဘာဝဘေးတံကျရောက်ခဲ့တဲ့နောက်ပိုင်းဖလန်းမင်တပ်မတူပြီးသီးသိမ်နဲ့ကလေးမျိုးနယ်ဘက်ကရေဘေးဒုက္ခတွေတဲ့နဲ့အိုးအိမ်မဲ့သူတွေကနေဘွားဖီးဒေတာကိုပြောင်းရွှေ့ခြေချလာတာလည်းဖြစ်ပါတယ
်ရှမ်းပြည်နယ်မြောက်ပိုင်းကုတ်ခဲမျိုးနယ်ဘက်မှာကချင်လူလိုက်ရေးတပ်မတော် KNA နဲ့အစိုးရစစ်တပ်တို့အကြားတိုက်ပွဲဖြစ်ပွားခဲ့ရမှာ KNA ဘက်ကတပ်ဟာ6ကတန်ရင်မူဥလာရစ်ကြဆုံပြီး၄ဦးတန်ရန်ရရှိခဲ့တယ်လို့ KNA ဘက်ကအတည်ပြုပြောဆိုခဲ့ပါတယ်ကုတ်ခိုင်အရှိတ်နံကန်းလုံးကျေးရွာမှာဖေဖော်ဝါရီလ28ရက်နေ့ကဖြစ်ပွားခဲ့တဲ့တိုက်ပွဲမှာအစိုးရစစ်တပ်ဘက်ကလှုပ်ရှားနေတဲ့နေရာမှာပိတ်မိသွားတဲ့အတွက်အခုလိုထိခိုက်ကြဆုံခဲ့တာဖြစ်တယ်လို့တပ်ဟာ6အရာရှိတဦးကပြောခဲ့ပါတယ်အခုလိုကချင်ဒေသမှာစစ်ရေးတွေတင်းမာနေစေဖြစ်နေပေမဲ့တစ်ဖက်မှာလည်း27ရာစုပင်လုံညီလာခံအတွက်စိတ်အားထက်သန်စွာပါဝင်ဆွေးနွေးသွားဖို့လူထုခေါင်းဆောင်တွေပြင်ဆင်နေခြင်းလည်းဖြစ်ပါတယ်
။ထိုင်းမြန်မာနယ်စပ်မဲလာဒုက္ခတဲ့စခန်းမှာ2016ခုနှစ်တနစ်သာကာလအတွင်းမိမိကိုယ်ကိုယ်သေးချောင်းကြံစီမှု59မှုရှိလာပြီးတလမှာ9မှုနှုံးရှိလာတဲ့အတွက်စိုးရင်စရာကောင်းတဲ့အခြေအနေရှိနေပြီလို့စခန်းဥက္ကဋ္ဌစောကာလီကပြောပါတယ်။ဒီကြောင့်ကြံစည်မှုများဟာအိမ်ဆောင်ရေးအဆင်မပြေမှုတွေ၊စိတ်ဖိစီးမှုတွေ၊မူရစေဝါနဲ့အယက်သေးစာတောက်စားသူအများဆုံးဖြစ်ပြီးစခန်းသက်လူငယ်တွေကိုအသိပညာပေးမှုတွေတုံ့မြင့်လှုပ်ဆောင်ဖို့လိုအပ်နေပြီလို့စခန်းတာဝန်ခံဆရာဝန်တို့ကပြောပါတယ်။ထိုင်းမြန်မာနယ်စပ်တစ်လျှောက်မှာကရင်ဒုက္ခတဲ့စခန်း9ခုရှိပြီးမဲလဒုက္ခတဲ့စခန်းဟာအကြီးဆုံးဒုက္ခတဲ့စခန်းဖြစ်ပြီးတော့လူဦးရေ 3,500 ကျော်ရှိနေပါတယ်။
မတ်လ10ရက်နေ့မှာစတင်ကျင်းပမဲ့တက္ကသိုလ်ဝန်ထမ်းဆမ်မေးပွဲကာလမှာရခိုင်ပြည်နယ်ကဘူးတီတောင်နဲ့မောင်တောမြို့နယ်မှာရှိတဲ့စာဆက်ဌာနတွေနဲ့အနီးပတ်ဝန်းကျင်တွေမှာလုံခြုံရေးကိုတင်းကျပ်ထားမှာဖြစ်တဲ့အတွက်ကျောင်းသားကျောင်းသူတွေအပါအဝင်မိဘတွေအနေနဲ့စိုးရိမ်စရာမရှိဘူးလို့ရခိုင်အုပ်ချုပ်ရေးမှူးဦးရဲထွတ်ကပြောပါတယ်မောင်တောမြို့နယ်မှာစာဆက်ဌာန12ခုရှိပြီးကျောင်းသားကျောင်းသူ2000ကျော်ဆမ်မေးပွဲဖြေဆိုကြမှာဖြစ်တယ်လို့ဘူးတီတောင်မြို့နယ်မှာလည်းကျောင်းသားကျောင်းသူ1900ကျော်ဖြေဆိုကြမှာဖြစ်ပါတယ်မောင်တိုးမြို့နယ်ကစာစစ်ဌာနတွေမှာလုံခြုံရေးအတွက်နေကြားစောင့်တက်နေပူပေါင်းတာဝန်ယူမှာဖြစ်တယ်လို့ခရိုင်ပညာရေးမှူးဦးအောင်မြင့်ကပြောပါတယ
်မွန်ပြည်နယ်တန်ဘူးစရမြို့နယ်ဆိုင်ရာမွန်မျိုးရာကျောင်း35နှစ်ပြည့်အခမ်းအနားနဲ့ဆရာဆရာမဟောင်းတွေအလှူရှင်တွေကိုဂုဏ်ပြုတဲ့ပွဲတရားကိုမတ်လ10ရက်နေ့တန်ဘူးစရမြို့ဟန္တာသောကျောင်းတိုက်မှာကျင်းပသွားမှာဖြစ်ပြီးဆရာဆရာမဟောင်း150ကျော်ဖိတ်ကြားထားပါတယ်တမျိုးစရမြို့နယ်မွန်မျိုးရာကျောင်းကို1982ခုနှစ်ကစတင်တည်ထောင်ခဲ့ပြီးအခုနှစ်မှာ35နှစ်ပြည့်ပြီဖြစ်လို့ဂုံပြူပွဲတွေကိုပရမကျင့်ကျင်းပတာဖြစ်တယ်လို့ကျင်းပရေးကော်မတီအသွင်းမှုကပြောပါတယ်။ဒီဂုံပြူပွဲကိုမွန်ပြည်ရဲ့ပါတီဗဟုပညာရေးဌာနခရိုင်စစ်မြို့နယ်ပညာရေးဌာနတို့ကိုဖိတ်ခေါ်သွားပြီးအထူးဧည့်သည်ဖြစ်မွန်ပြည်နယ်လွှတ်တော်ဥက္ကဋ္ဌနဲ့ဒုဥက္ကဋ္ဌတို့ကိုလည်းဖိတ်ခေါ်သွားမှာဖြစ်ပါတယ်။
အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါမွန်ပြည်နယ်မော်လမြိုင်မြို့နယ်ချောင်းစုံဘလူးကျွန်းကိုဆက်သွယ်ထားတဲ့တန်လွင်တံတားချောင်းစုံကိုဗိုလ်ချုပ်အောင်ဆန်းတံတားအမည်ပြောင်းလဲသတ်မှတ်ရေးနဲ့ပတ်သက်ပြီးဒေသခံထံနေတိုင်းရင်းသားတွေကကန့်ကွက်နေတဲ့ကြားမှာပဲဗိုလ်ချုပ်အောင်ဆန်းအမည်နာမနဲ့ဂုဏ်ပြုသတ်မှတ်ပေးဖို့ပြည်သူ့လွှတ်တော်ကနေလက်ခံဆွေးနွေးဖို့အတည်ပြုခဲ့တဲ့အပေါ်ဌာနေဒေသခံတွေကန့်ကွက်မှုတွေပြုလုပ်နေကြပါတယ်ဒီအခြေအနေကိုတော့မီးရင်စနိုင်းကနေအခုလိုစူးစီးတင်ဆက်ထားပါတယ်
တန်လွန်တရာ6ဆောင်ကိုဘိုးเจ้าအောင်စန်းတရာမြည်ပေးတဲ့ပုံမှာလုံးဝလက်ခံနိုင်စရာအကြောင်းမရှိဘူးလို့6ဆောင်မျိုးနယ်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ပြည်နယ်လွှတ်တော်ဒုဝက္ခထဒေါက်တာအောင်နိုင်ဦးကပြောပါတယ်
ဘိုးเจ้าအောင်စန်းတရာလို့ပေးလိုက်တာဒါဘလို့မှကျွန်တော်တို့ကလက်ခံနိုင်စရာအကြောင်းမရှိဘူးဘာရောက်လဲလို့ပြောရင်ဒါဒီနာမည်ပေးတာက NLD ရဲ့ idea ပဲဘိုးเจ้าအောင်စန်းကိုအရှိန်အဟန်သိပြီးတော့ဒါလုပ်နေတဲ့ဟာတွေအရမ်းများအဲဒါမဲ့ကျွန်တော်ဒီစကားပြောတော့ဘိုးเจ้าအောင်စန်းကျွန်တော်မလေးစားလို့မဟုတ်ကျွန်တော်သူ့စော်ကားတာမဟုတ်ကျွန်တော်တို့အကုန်လုံးလေးစားဒါပေမဲ့ Federal ပြည်တော်စုတည်ဆောက်မယ်ဆိုအမျိုးသားရင်ကြားစေးကိုလုပ်မယ်ဆိုဒါမှမဟုတ်ရင်ကျွန်တော်တိုင်းတိုင်းညီညွတ်ရေးကိုပြန်လဲသွေးစည်းညီညွတ်ရေးဆိုလုပ်မယ်ဆိုပြီးတော့ပြောတာတခြားလုပ်တာတခြားတော့မဖြစ်သေးဘူ
းပြည်သူလွှတ်တော်အနေနဲ့တရားအမည်ပြောင်းခြင်းဆိုကိုလက်ခံဆွေးနွေးတာဟာဒေသခံဌာနတိုင်းနာတို့ရဲ့သဘောထားစာနာနဲ့စာကျင်နေရုံမျှမကဘသဝီနေသားပြုတ်ပေါက်တွေကိုလည်းအတိမတ်ပြုတ်ခြင်းမရှိတဲ့သဘောတက်ရောက်နေတယ်လို့လည်းဒေသခံတွေကပြောပါတယ်အစိုးရအနေနဲ့ငိန်ချန်ရေမြို့သားပြန်လည်တည်မြဲရေးကိုတည်ဆောက်တဲ့နေရာမှာပတ်ဝန်းကျင်တစ်ချိန်နေကောင်းကိုဖန်တီးပေးဖို့လိုသလိုထိလွယ်ရှလွယ်တဲ့ကိစ္စရပ်မျိုးကိုရှောင်ရှားပေးဖို့လည်းလိုတယ်လို့ဒေသခံနိုင်တင်ညုတ်ကအခုလိုပြောပါတယ
်ငိန်ချန်ရေကိုတည်ဆောက်တဲ့နေရာမှာမျိုးသားပြန်လည်တည်မြဲရေးကိုဆောင်ရွက်တဲ့နေရာမှာပတ်ဝန်းကျင်ချိန်နေကောင်းကိုဖန်တီးပေးပါအခုလိုမျိုးထိလွယ်ရှလွယ်တဲ့ကိစ္စမျိုးရှောင်ရှားပေးပါလို့
တန်လင်းတရာ6ဆောင်ကိုဘိုးเจ้าအောင်စန်းတရာအမိပြောင်းဖို့ကိစ္စနဲ့ပတ်သက်ပြီးနှစ်ဖက်စလုံးကစင်ကျင်သုံးရနဲ့ပြုမှုဆောင်ရွက်ကြဖို့လိုတယ်လို့မွန်ပြည်နယ်ဝန်ကြီးချုပ်အသစ်ဖြစ်တဲ့ဒေါက်တာအေးစံကပြောပါတယ်
။အဲ့တော့ကတော့ကျွန်တော်ပြောချင်တာကတော့ဒီတားကတေးချာစဉ်းစားပြီးတော့ဟောက်တာလား။နှစ်ဖက်လုံးကဒါကိုစင်ကျင်သုံးရနဲ့ပြုမှုဆောင်ရွက်ကြဖို့ကျွန်တော်မြတ်တာရတယ်။
ဘိုးเจ้าအောင်စန်းတရာမိပေးတာကိုရုတ်သိမ်းပေးဖို့ဒေသခံ6ဆောင်ပြည်သူလူထုတုံးတုံကျော်တို့ဟာလည်းမတ်လ2ရက်နေ့ကစန္ဒပြတောင်းဆိုမှုတွေပြုလုပ်ခဲ့ပါတယ်။တကယ်လို့တရာမိပြောင်းခြင်းကိုဆက်လက်ကောင်းထည်ပေါ်မယ်ဆိုရင်အမျိုးသားစစ်အထိကက်ကွက်စန္ဒပြမှုတွေလှုပ်ဆောင်သွားဖို့ဒေသခံမွန်လူထုမွန်လူမို့ဖွဲ့စည်းတွေကပြင်ဆင်နေကြပါတယ်။မော်လမြိုင်ဘက်ကမှုပေါ်နဲ့6ဆောင်ဘက်ကကညော်တို့ဆက်သွယ်တိစောက်ထားတဲ့တန်လွန်တရာ6ဆောင်ဟာသမရဦးသိန်းဆိုင်ဆွေရလက်ထက်ကစီမံကိန်းဖြစ်ပြီး2015ခုနှစ်ဘေဝါရီလကစတဲ့အကောင့်ထဲပေါ်တိစောက်ခဲ့ပါတယ်
ဆက်ပြီးတော့ရှမ်းပြည်မြောက်ပိုင်းတီဘောမြို့နယ်အတွင်းမှာအခြေပြုလှုပ်ရှားနေတဲ့ NCA အပြစ်ခတ်ရက်တောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSA ရဲ့အုံမှုကျေးရွာအုပ်စုလွယ်မုံစုတပ်စခန်းကိုအစိုးရတပ်မတော်ကနေတွားရောက်တိုက်ခိုက်ခဲ့တဲ့အတွက်နှစ်ဖက်တိုက်ပွဲအပြင်းထန်ဖြစ်ပွားခဲ့ပါတယ်ဒီလိုဖြစ်ပွားနေတဲ့တိုက်ပွဲကြောင့် NCA လက်မှတ်ရေးထိုးထားတဲ့အဖွဲ့မထိုးသေးတဲ့အဖွဲ့တွေအပေါ်ဘလို့ကြေရိုက်မှုတွေရှိနေပါသလဲဆိုတာကိုနမ်မြေဟောင်းကနေ RCSS SSA ပြောရေးဆိုခွင့်ရှိသူဒုဗိုလ်မှူးကြီးဆိုင်ငင်းကိုဆက်သွယ်မေးမြန်းချက်ကိုကြားစားရမှာပါရှင်
ရှမ်းပြည်တပ်မတော် RCSS SSA ရဲ့တီဘောဘက်မှာရှိတဲ့စခန်းကိုအစိုးရတပ်မတော်ကဝင်ရောက်တိုက်ခိုက်တယ်လို့ကြားသိရပါတယ်။ဘာကြောင့်ခုလိုဝင်တိုက်ရတာလဲရှင်
။အေးဘာကြောင့်တိုက်လဲဆိုတော့ကိစ္စကိုကျွန်တော်လည်းဖြေရှာနေသုံးပဲခွတိရှာမရသေးဘူးကော။ကျွန်တော်တို့ကဒီမှာ NC ထိုးထားပြီးတော့အဖွဲ့ဆိုတော့ NC အရဆိုရင် NC လက်မှတ်ရေးထိုးထားတဲ့နှစ်ဦးနှစ်ဖက်ကလိုက်လာမှာကိုအခုလို NC ကိုချုပ်ဖောက်ပြီးတော့ကျွန်တော်တို့ဖတ်တိုက်တယ်ဆိုတော့ NC ကိုချုပ်ဖောက်ရရောက်တယ်လို့ပဲကျွန်တော်တို့မြင်တယ်လေ။
အော်ဟုတ်ကဲ့ RCSS ကနေမြေချပြီးစခန်းချတယ်လို့တပ်မတော်ဘက်ကဆွဆွဲထားတယ်လို့မျိုးအခုလည်းအဲ့ဒါကြောင့်တိုက်တာလားမသိဘူးနော
်ဒါတော့သူတို့အမြဲပြောနေတဲ့ဖင်ချေတစ်ခုပေါ့သူတို့တပ်မထားတဲ့နေရာမှာမနေဘူးသူတို့နေမြေကျူးကျော်လဲဆိုတော့သူတို့အမြဲပြောနေတဲ့လက်သုံးစကားပေါ့အမှန်ဆိုရင်နေမြေတပ်မတယ်ဆိုတော့ခုတည်းကကျွန်တော်တို့ကြားမှာတိတိပပမရှိသေးဘူးခင်ဗျစာချုပ်စာတမ်းနဲ့တပ်မထားတာမရှိသေးဘူး
အခုလိုတိုက်ပွဲတွေမကြာခဏဖြစ်ပွားနေမယ်ဆိုရင်ဗမှုတို့လှုပ်ထားတဲ့ NCA ကိုဘယ်လိုအကျိုးသက်ရောက်စေနိုင်မလဲရှင်
အဲ့လိုလှုပ်တဲ့အတွက်ကြောင့် NC မထိုးတဲ့အဖွဲ့ကိုလည်းတတိပေးရရောက်တယ်လေထိုးပြီးတဲ့အဖွဲ့ကိုတောင်မှသူကဒီလိုဆက်ဆံနေဆိုရင်မထိုးတဲ့အဖွဲ့တွေပေါ်ဘယ်လိုနေမလဲပေါ့
ဟုတ်ကဲ့အခုနောက်ဆုံးအနေထားဘယ်လိုရှိလဲဆိုတာပြောပြပေးပါလားရှင
်နှစ်ဖက်ကအသင့်အနေထားနဲ့အင့်ပြင်းထားတဲ့အခြေအနေတော့ရှိနေတုံးပဲပေါ့ဒီဘောကွင်ထဲမှာလည်းတတိဝိရိယနဲ့တော့နာဆင်းကြပါဘောနော်တိုက်ပွဲရှိနေကြီးကလည်းကျွန်တော်တို့ဘက်ကလည်းအပ်ဒိတ်ပေးပါမယ်ပေါ့နောက်ပြီးတော့ဒီတိုက်ပွဲနေပြီးတော့တစ်ဆင့်အကြီးကြီးမားမားမဖြစ်အောင်လည်းကျွန်တော်တို့ဘက်ကလည်းတိုက်ခိုက်ရေးစောင့်ကြည့်တဲ့အဖွဲ့လေ TMC အဲ့ကောင်မင်းနဲ့တစ်ဆင့်ကျွန်တော်တို့လည်းအကြောင်းကြားထားတယ်ပေါ့အစိုးရကတမတော်အော်တော့ဒီပေါ်ဒီတိုက်ပွဲလည်းအမြန်ဆုံးရပ်တန့်ပေးပါဒီကိစ္စကိုလည်းအမြန်ဆုံးဖြေရှင်းပေးပါဆိုတဲ့ဘောနဲ့ကျွန်တော်တို့ညှိနှိုင်းနေပါတယ်ပေါ့
ဟုတ်ကဲ့ရှမ်းပြည်တမတော် RCSS SSA ရဲ့ပြောခွင့်ရပုဂ္ဂိုလ်ဗိုလ်မှူးကြီးဆိုင်ငင်းကိုကျေးဇူးတင်ပါတယ်ရှင်
အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါ
မြမအစိုးရနဲ့ NCA လက်မှတ်ရေးထိုးထားတဲ့တောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSA ရဲ့တီဘောမြို့နယ်ရှေ့တန်းတပ်စခန်းကိုမြမတပ်မတော်ကနေထိုးစစ်ဆင်တိုက်ခိုက်ခဲ့တယ်လို့ RCSS SSA ဘက်ကပြောပါတယ်
တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
။တိုင်းသတင်းလွှာအစီအစဉ်မှာရှင်။တောက်ကြနေနေတဲ့ခင် VOE မြန်မာပိုင်းအစီအစဉ်ကိုမြန်မာစံတော်ချိန်နနက်6နာရီကနေ9နာရီထိထုတ်လွှင့်နေပါတယ်ရှင်။
American ဆိုရရဲ့သဘောထားမြင်အပေါ်ကိုတင်ပြပါတော့မယ်ရှင်
။ IS Al-Qaeda နဲ့တခြားအကြမ်းဖက်အဖွဲ့တွေရဲ့ခိုင်းစီချက်ကြောင့်ပဲဖြစ်ဖြစ်အဲ့ဒီအဖွဲ့တွေကိုအားကြလိုပဲဖြစ်ဖြစ်လှုပ်ဆောင်တဲ့အကြမ်းဖက်လုပ်ရက်တွေကိုဟန်တားတဲ့လုံထုံးလုံနည်းတွေကိုပြောင်းလဲဖို့ကုလသမဂ္ဂအတွင်းရေးမှူးချုပ် Antonio Guterres ကတိုက်တွန်းလိုက်ပါတယ်။ပထမအဆင့်အနေနဲ့အထွေထွေညီလာခံကတဆင့်တခြားကုလသမဂ္ဂအဖွဲ့အစည်းများစွာအတွက်ချမှတ်ပေးလိုက်တဲ့အကြမ်းဖက်မှုတိုက်ဖျက်ရေးလုပ်ငန်းတွေကိုဦးစီးဖို့အတွက်လက်ထောက်အတွင်းရေးမှူးချုပ်တဦးကညီနန်းဆောင်ရွက်ရေးမှုအဖြစ်တာဝန်ယူလှုပ်ဆောင်သွားပေးဖို့သူကအဆိုပြုလိုက်ပါတယ်။အကြမ်းဖက်မှုတိုက်ဖျက်ရေးလုပ်ငန်းတွေကိုကြီးကြပ်ဆောင်ရွက်ပေးရေးအတွက်လက်ထောက်တွင်းရေးမှုချုပ်ခန့်အပ်တာဝန်ပေးမယ့်အစီအစဉ်ကိုအမေရိကန်ပြည်ထောင်စုကထောက်ခံကြိုဆိုလိုက်ပါတယ်။လက်ထောက်တွင်းရေးမှုချုပ်အနေနဲ့ကုလသမဂ္ဂကဦးစီးဆောင်ရွက်နေတဲ့ကမ္ဘာလုံးဆိုင်ရာအကြမ်းဖက်မှုတိုက်ဖျက်ရေးအစီအစဉ်တွေကိုချမှတ်အကောင့်ထည့်ဖော်ရမှာဦးစားပေးလှုပ်ဆောင်ရမယ့်အချက်တွေကိုပြင်ဆင်ဆောင်ရွက်ဖို့လိုအပ်ကြောင်းအထွေထွေညီလာခံအတွင်းအလွတ်တဘောဆွေးနွေးပွဲမှာကုလသမဂ္ဂဆိုင်ရာအမေရိကန်သားအမတ်ကြီးနီကီဟေလီကပြောကြားလိုက်ပါတယ
်။ It can expand the assistance it provides to member states. It can help states stop the flow of foreign terrorist fighters.
ညီနိုင်ဆောင်ရည်ရေးမှုဖြစ်တာဝန်ယူမဲ့လက်ထောက်တွေ့ရမှုချုပ်အနေနဲ့အဖွဲ့ဝင်နိုင်ငံတွေကိုအကူအညီပေးနိုင်သလိုပြည်ပကအကြမ်းဖက်သမားတွေဝင်မလာနိုင်အောင်လည်းအကူအညီဟန်တာပေးနိုင်ပါတယ်။ဒါပြင်တိုင်းပြည်တစ်ခုအတွင်းနေဆက်ဖြတ်ကျော်ပြီးဘယ်သူတွေဝင်လာတယ်လဲဆိုတာကိုအလင်းအမြန်စစ်ဆေးနိုင်တဲ့စနစ်တစ်ခုကိုလည်းတည်ထောင်ပေးနိုင်ပါတယ်
။ဒါပြင်ကုလသမဂ္ဂအနေနဲ့အစွန်းရောက်အကြမ်းဖက်မှုစန့်ကျင်ရေးဆိုင်ရာကိစ္စရပ်တွေပုံမကျေကျေပြန့်ပြန့်လှုပ်ဆောင်နိုင်မဲ့အစီအစဉ်တွေထည့်သွင်းလှုပ်ဆောင်တာအဲဒီလိုအစွန်းရောက်အကြမ်းဖက်မှုတွေကိုစန့်ကျင်တဲ့လူထုအခြေပြုလူမှုအဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်တာတွေကိုလည်းပြုလုပ်နိုင်ကြောင်းတာမတ်ကြီးဟေလီကပြောပါတယ်။ကုလသမဂ္ဂအနေနဲ့လွတ်လပ်စွာပြောဆိုခွင့်နဲ့အကြမ်းဖက်မှုတွေကိုဟန်တားရေးမှာအဓိကကျတဲ့အချက်တစ်ခုဖြစ်တဲ့တရားဥပဒေစိုးမိုးရေးအပါအဝင်လူ့အခွင့်အရေးမြင့်တင်ရေးလှုပ်ဆောင်နေမှုတွေဟာအရေးပါကြောင်းလည်းတာမတ်ကြီးဟေလီကမိမောင်းထုတ်ပြောကြားခဲ့ပါတယ်။ဒါပေမဲ့အနေအကြီးဆုံးအကြမ်းဖက်အဖွဲ့အစည်းတွေကိုချိန်မုံရေးလှုပ်ဆောင်တဲ့နေရာမှာကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေကအကြမ်းဖက်လုပ်ငန်းတွေကိုထောက်ခံအားပေးနေတာတွေမရတတ်မချင်းအောင်မြင်မှုရနိုင်မှာမဟုတ်ဘူးလို့တာမတ်ကြီးကပြောပါတယ
် Proposals on paper will have limited impact as long as there are states that choose to arm shelter and finance
အကြမ်းဖက်ဖွဲ့စည်းတွေကိုလက်နက်ထောက်ပံ့ပေးတာခိုလုံခွင့်ပေးတာနဲ့ငွေကြေးအပြင်ထောက်ပံ့ပေးနေတာတွေကိုမရတတ်မချင်းစာရွက်တွေပေါ်မှာရေးသားထားတဲ့အဆိုပြုချက်တွေဟာလက်တွေ့မှာထိရောက်မှုရှိမှာမဟုတ်ပါဘူး
အတွင်းရေးမှူးချုပ် Guterres အဆိုပြုလိုက်တဲ့ပြုပြင်ပြောင်းလဲရေးအစီအစဉ်ကိုတာမတ်ကြီးဟေလီကချီးကျူးပြောကြားလိုက်ပြီးအတွင်းရေးမှူးချုပ်ပြောကြားလိုက်တဲ့ကမ္ဘာတဝန်းမှာဖြစ်ပေါ်နေတဲ့အကြမ်းဖက်မှုတွေတိုက်ဖျက်ရေးအတွက်ကျွန်ုပ်တို့အနေနဲ့လှုပ်ရှားတွေအများကြီးကြံနေပါသေးတယ်ဆိုတဲ့ပြောဆိုမှုဟာလည်းအရေးပါကြောင်းတာမတ်ကြီးနီကီဟေလီကထည့်သွင်းပြောကြားခဲ့ပါတယ်ခင်ဗျာ
American ဆိုရရဲ့သဘောထားမြင်အဖို့ကိုတင်ပြလို့ပြပါပြီ
ခုနားဆင်ခဲ့ရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီး VOA ရဲ့အားပေါ်မဟုတ်ကြောင်းထပ်မံအသိပေးပါရစေရှင်။ကျမတို့ VOA မြန်မာပိုင်းရဲ့ညနေခင်းအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိဆက်လက်ထုတ်လွှင့်မှာမို့စောင့်မျှော်နားဆင်ကြပါရှင်။အခုတော့သတင်းအကျဉ်းချုပ်ကိုတင်ဆက်ဖို့အချိန်ရောက်ပြီဆိုတော့ဒေါခင်မျိုးသက်ကပြောပြမှာပါ။
ISIS တွေ့ကြောက်ဖွဲ့မျိုးရောလို့သူတို့ကိုရင်ချင်ညာထားတဲ့ရိုက်ကာမျိုးကိုဝင်းပီသိမ်းတဲ့အခါမှာအီရတ်တပ်တွေကိုလက်နက်အထောက်အကူပေးဖို့အတွက် American Marine တပ်သားတွေဟာဆီးရီးယားရှေ့မြောက်ပိုင်းဒေသကိုရောက်သွားပြီလို့ American ရာရှိတွေကပြောပါတယ်။ဒါပေမဲ့လည်းခုလိုရိုက်ကာတိုက်ခိုက်ရင်းနဲ့ပတ်သက်ပြီး American နဲ့တူရကီတို့ကြားနောက်ဆုံးသဘောတူညီမှုရတဲ့အနေအထားမရှိသေးပါဘူး။ရိုက်ကာမျိုးရဲက GS-4000ရောက်ကိုနှင်ထုတ်နိုင်ဖို့အတွက် American ကူညီပေးထားတဲ့ Quds တပ်ဖွဲ့တွေကပဲဥဆောင်မလား။ဒါမှမဟုတ်တူရကီဥဆောင်တဲ့ဆီးရီးယားတပ်ုံတွေကပဲဥဆောင်မလားဆိုတာဆုံးဖြတ်နိုင်တဲ့ပုံမျိုးအခုထိမတွေ့ရသေးပါဘူး။ American ပြည်ထောင်စုနဲ့ Europe ရဲ့ Democracy Snake ကိုအားနေအောင် Russia သမ္မတ Vladimir Putin ကိုရင်လုပ်နေတယ်လို့ဆယ်စုနှစ်နဲ့ချီးပြီးရှိနေတဲ့ NATO မဟာမိတ်အဖွဲ့ပြောခွင့်အောင်အဖွဲ့ဝင်နိုင်ငံတွေရဲ့ရွေးကောက်ပွဲတွေကိုဝင်နှောက်ဖို့ကြိုးစားနေတယ်လို့လွှတ်တော်ကြားနာပွဲမှာနိုင်ငံခြားရေးအသုံးသက်သူတွေနဲ့ Estonian နိုင်ငံသမ္မတဟောင်းတို့ကကြက်သက်ပြင်းနေမှာပြောပါတယ်။တရုတ်မြန်မာနယ်စပ်ဒေသတည်ငြိမ်ရေးနဲ့ငြိမ်းချမ်းရေးရဖို့နှစ်နိုင်ငံနယ်စပ်ဒေသတိုက်ခိုက်နေတဲ့အဖွဲ့အားလုံး လက်နက်ကင်တိုက်ခိုက်မှုတွေချက်ချင်းရစဲဖို့တရုတ်အစိုးရကတောင်းဆိုလိုက်ပါတယ်။မတ်လ6ရက်တနင်္လာနေ့ကိုကန်တပ်ဖွဲ့နဲ့မြန်မာစစ်တပ်တို့ကြားတိုက်ပွဲတွေကြောင့်တရုတ်နယ်နိမိတ်ထဲကြီးစံတွင်ကြားရောက်ထိမှန်ပြီးတော့ထိခိုက်မှုတွေလည်းရှိနေတာပါ။ဆွစ်ဇာလန်နိုင်ငံဂျနီဗာမှာကျင်းပတဲ့လူခွင့်ရင်ညီလာခံမှာမြန်မာနိုင်ငံနဲ့ပတ်သက်တဲ့ဆုံးဖြတ်ချက်ချရတဲ့အခါကုလသမဂ
မဆူမြတ်မှာအင်ဂျင်နီယာကတော့ Kelvin Fowler ဖြစ်ပါတယ်ရှင်။တောက်ကြနေနေတဲ့ King View မြန်မာပိုင်းအစီအစဉ်ကိုနားဆင်ခဲ့ကြတဲ့ကဘာတလွားကသွားရရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်။ရှင်လန်းချမ်းမြေကြပါစေ။ကျမအင်ဂျင်နိုင်ပါ
This program has come to you from the Voice of America, Washington.